Welcome to the Voice of America in Burmese.
ပြန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါသေးဗျာ American ပြည်ထောင်စု Washington DC မြို့တော် View American တန်ကနေပြီးတော့2022ခုနှစ်အောက်တိုဘာ2ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းလုပ်ပြီးတော့32 32 51နဲ့လိုင်းလမ်းမီတာ190လို့အပြင် View ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပ
ါဒီရန်ကင်းကြပါစေခင်ဗျာဒီနေ့ညသတင်းတွေထဲမှာအာဆီယံအထူးတနမန်မြန်မာနိုင်ငံလာတဲ့အခါဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်ရနိုင်ခြင်းမရှိဘူးဆိုတဲ့သတင်းနဲ့အတူစက်တင်ဘာလ29ရက်နေ့အထိဆိုရင်စစ်တပ်သတင်းဘေးလို့ဆွဆွဲပြီးအသက်ခံရသူ400ကျော်ရှိပြီလို့စစ်ကောင်စီကထုတ်ပြန်တာအာဏာသိမ်းပြီးနောက်ပိုင်းအိုးရင်စွန့်ထွက်ပြေးရသူ2,400အထိရှိပြီဆိုတဲ့သတင်းတွေအပါအဝင်မြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုင်းမင်းနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်
ဟုတ်ကဲ့ပါအခုညပိုင်းနားဆင်ရမယ့်သတင်းတွေမှာတော့ကချင်ပြည်နယ်ဖားကန့်မြို့နယ်မှာဒီကနေ့မနက်ပိုင်းက KIA နဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ
်။ဒီကောင်ကိုဆွေးနိုင်တိုက်တယ်လို့တဘောရတယ်။အံသားပဲနေစစ်ကြောင်ကနိုင်ရတော့ဖြစ်ခဲ့ကြမှာစစ်ကြောင်ပြည်သူ့ရဲ့ပေါင်းမှုတွေ
ဖားကန့်မြို့နယ်အတွင်းမှာရှိတဲ့ဒေသခံရွာသားတွေပြောသွားတာဖြစ်ပါတယ်။ဒီကြောင်ကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်။ဒါပြင်ထိုင်းနိုင်ငံမှာမိုးများပြီးတော့ရေကြီးတာကြောင့်အင်ဂျီသိမ်းတဲ့ခြေရေဘေးဆင်းနေတဲ့အကြောင်းတခါကမ္ဘာအကြီးဆုံးကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေဆုပ်ယူတဲ့စက်ရုံတစ်ခုစက်တင်ဘာ10ရက်နေ့ကစပြီးတော့စတင်လည်ပတ်နေပြီဆိုတဲ့အကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေမှာတော့ဒုတန်စီဇန်နဲ့စနေညသကပိုင်းစီဇန်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီအကြောင်းနဲ့မတိုင်ခင်မှာတော့အခုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့ကိုဝင်းမင်းတို့ကအကြီးညာပေးမှာဖြစ်ပါတယ်ဗျာ။
ကျေရောရှိနိုင်ငံများဖွဲ့အာဆီယံကခန့်ထားတဲ့မြန်မာအရေးအထူးတန်တမန်နဲ့အထင်းသိမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့တွေ့ဆုံဖို့ဖြစ်နိုင်ခြင်းမရှိတဲ့သဘောမျိုးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက AFP သတင်းဌာနကိုပြောပါရယ်အမှုရင်ဆိုင်နေရသူတွေနဲ့တွေ့ဆုံရေးခွင့်ပြုဖို့ကခက်ပါလိမ့်မယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းက AFP ကိုကြားစာပေးနေမှာပြောခဲ့တာပါအရေးဝင်အဖွဲ့အစည်းတွေနဲ့တွေ့ခွင့်ပေးပါမယ်လို့လည်းဆိုပေမဲ့အထူးတန်တမန်ကိုဘယ်တော့မြန်မာနိုင်ငံလာခွင့်ပြုမယ်ဆိုတာနဲ့ပတ်သက်ပြီးအသေးစိတ်မပြောပါဘူးအာဆီယံဖွဲ့ရဲ့မြန်မာပြည်အထူးတန်တမန်အဖြစ်ဩဂုတ်လကခန့်အပ်ခံထားရတဲ့ဘရူနိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးအာရီဝန်ယူဆွတ်ဖာမြန်မာနိုင်ငံလာခွင့်ရဖို့ကြိုးစားနေရဆဲဖြစ်ပြီးသူလာခွင့်ရတဲ့အခါသက်ဆိုင်သူအားလုံးနဲ့တွေ့ဆုံခွင့်ပေးဖို့တောင်းဆိုထားတာပါမြန်မာအရေးလေးလာသူနဲ့သူဥမ္မောင်ဆိုးကဒေါအောင်ဆန်းစုကြည်နဲ့မတွေ့ဘူးဆိုရင်တော့ဘာရက်လမ်းမှထွက်မှာမဟုတ်ဘူးလို့ AFP ကိုပြောပါတယ်နှစ်ဖက်စလုံးကပြောဆိုတာကိုနားထောင်ပြီးမှသာစိတ်ဆက်ညှိနှိုင်းရေးဘယ်လိုလုပ်နိုင်မလဲဆိုတဲ့နောက်တဆင့်ကိုသူတို့ဆက်သွားနိုင်မှာပါလို့ဥမ္မောင်ဆိုးကပြောပါတယ်အာဆီယံအထူးတန်တမန်ခန့်အပ်တာကိုကျူးစွတယ်လို့စစ်ကောင်စီကပြောထားပြီးအထူးတန်တမန်ရဲ့မြန်မာနိုင်ငံခီးစဉ်အတွက်ညှိနှိုင်းဆွေးနွေးနေတယ်လို့ဆိုပေမဲ့အခုချိန်ထိတော့အထူးတန်တမန်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးဘာမှခက်ခဲမှမှပြောဆိုတာမရှိသေးပါဘူး။အာဆီယံဘက်ကအားလုံးသဘောတူချမှတ်ထားတဲ့မြန်မာအရေးအချက်၅ချက်ကိုအကောင့်အထည်မပေါ်နိုင်တဲ့အပေါ်စင်ကာပူနဲ့မလေးရှားလိုအာဆီယံဖွဲ့ဝင်နိုင်ငံတွေကစိတ်ပျက်စကားပြောထားမှုပါတဲ့
။ Ranger ကောင်းဆောင်မိုဟစ်ဦးလာကိုတပ်ဖြတ်ခဲ့သူတွေကိုအပူတပြင်းစုံစမ်းအရေးယူသွားမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်။ကုလအထွေထွေအတွင်းမှုချုပ်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအပါအဝင်နိုင်ငံတကာခေါင်းဆောင်တွေကထိရောက်စွာစစ်ဆေးအရေးယူပေးဖို့ဘင်္ဂလားဒေ့ရှ်ကိုပြောပြီးမှနိုင်ငံခြားရေးဝန်ကြီး AK Abdul Momen ကဒီမှုအတွက်ပထမဆုံးအခုလိုကတိပေးပြောဆိုလိုက်တာပါ။နိုင်ငံတကာမှာလူသိများတဲ့ Ranger တိုင်ဝမ်ခေါင်းဆောင်ဖြစ်သူအသက်50နီးပါးအရွယ်ဦးလာဟာဒီဘိုဒူးနေ့ညကပဲဘင်္ဂလားဒေ့ရှ်နဲ့ဆက်ရှိကောက်ဆက်စ်ဘဇာဒုက္ခသည်စခန်းထဲမှာဘသူဘဝမဲမသိရသေးတဲ့တနသမားတွေကပြစ်သက်တာခံခဲ့ရပါတယ်။နိုင်ငံခြားရေးဝန်ကြီးမွန်မန်ကဒီတပ်ဖြတ်မှုမှာပါဝင်သူတွေကိုဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့အပူတပြင်းစုံစမ်းစစ်ဆေးအရေးယူသွားမယ်။ဘသူမှမလွတ်စေရဘူးလို့ဒီနေ့အကြေညာချက်ထုတ်ပြောလိုက်ပါတယ်။ဒါအပြင်ဦးလာအနေနဲ့မြမပြည်ကိုပြန်ကျင်ခဲ့တာမို့အကျိုးစီးပွားထိခိုက်မှာစိုးရိမ်မှုကဒီတပ်ဖြတ်မှုမှာပါဝင်ပတ်သက်လိမ့်မယ်ဆိုပြီးတရားမျှတမှုယာယီကျူးလွန်သူတွေကိုမရကြအောင်အရေးယူသွားမှာပါလို့သူကဆက်ပြောခဲ့ပါတယ်။2019ခုနှစ်ဩဂတ်လမှာမြမစစ်တပ်နှိမ်နှင်းမှုကြောင့်ရခိုင်ပြည်နယ်ကဒုက္ခသည်တင်ငန်းတွေနဲ့ချီထွက်ပြေးလာခဲ့ပြီးလူခွင့်ရေးမှတ်တမ်းစုဆောင်ဖို့ထူထောင်ခဲ့တဲ့ငင်းချိုင်းနဲ့လူခွင့်ရေးဆိုင်ရာရခိုင်ရိုင်ဂျာအဖွဲ့ကိုကောင်းဆောင်သူဦးလာဟာအလဲလက်သဘောထားရှိပြီးအစွန်ရောက်သူတွေချိန်ချောက်တာခံခဲ့ရကြောင်းကိုလည်း Writers သတင်းဌာနကိုသူကိုယ်တိုင်ပြောခဲ့ပူပါတယ်ခင
်ဗျစစ်တပ်ကအာဏာသိမ်းယူခဲ့တဲ့နေ့ကနေစက်တင်ဘာလ29ရက်နေ့အထိဆိုရင်ဒလန်လို့ဆွဆွဲပြီးအသက်ခံရသူအရေအတွက်406ယောက်ရှိပြီးတရားရသူ285ယောက်ရှိတယ်လို့စစ်ကောင်စီကဒီနေ့ထုတ်ပြန်ပါတယ်အဲ့ဒီထုတ်ပြန်ချက်မူရင်းထဲမှာတော့ဒလန်မြင်းဆောင်အပြစ်မဲ့ပြည်သူလို့ဖော်ပြထားပါတယ်မ မျိုးနယ်တရား၅မျိုးနယ်မှာရဲစခန်း116ခုရဲကင်း46ခုရုံး28ရုံးနဲ့အဆောက်အဦ58လုံးပျက်စီးခဲ့တယ်လို့လည်းထုတ်ပြန်ကြမှာဖော်ပြပါရယ်ဒီလိုရက်တွေကိုအကြမ်းဖက်လက်နက်ကိုင်သမားတွေရဲ့အကြမ်းဖက်မှုတွေကြောင့်ဆိုပြီးပြစ်တင်ပြောဆိုထားပါရယ်မျိုးနယ်382မျိုးနယ်မှာလက်ပစ်ဘုံလက်လုပ်ဘုံပစ်ခတ်မှုတွေ့ရှိမှုအကြိမ်ပေါင်း2460မျိုးနယ်134မျိုးနယ်မှာတူမီးသရက်နဲ့ပစ်ခတ်မှုဖြစ်စဉ်အကြိမ်340မျိုးနယ်26မျိုးနယ်မှာလက်နက်ကြီးနဲ့ပစ်ခတ်မှုဖြစ်စဉ်34ကြိမ်စသည်အပြင်ဖော်ပြထားသလိုလန်ဒရာဖြစ်စီမှုဆက်ယုံအလုပ်ယုံကုန်တိုက်တွေမီးရှို့ဖြစ်စီမှုလူနေအိမ်နဲ့တခြားပစ္စည်းတွေမီးရှို့ဖြစ်စီမှုစတာတွေရဲ့အကျင့်အကျေအတွက်တွေကိုလည်းဖော်ပြထားပါတယ်ဆရာနာသိမှုကောက်ွက်ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်နှိမ်နှင်းနေတဲ့ကြားမှာပဲဒီကနေ့လည်းဒေသတချို့မှာဆန္ဒပြပွဲတွေဆက်ရှိခဲ့ပါတယ်မန္တလေးမဟာအောင်မြင်မြို့နယ်ထဲမှာဒီကနေ့နေ့လယ်ပိုင်းကတန်ခါတမကတပိတ်စစ်ကြောင်းကိုစစ်တပ်ကအိမ်စီးကားတွေနဲ့ဝင်တိုက်ပြီးပစ်ခတ်ဖြိုခွဲပြီးတော့တန်ခါတော့၅ပါးထက်မနည်းလူ၃ဦးထက်မနည်းအဖမ်းခံခဲ့ရတယ်လို့မန္တလေးတန်ခါတပါးက VOA ကိုပြောပါတယ်မန္တလေးမှာပဲတမောက်ရမတက္ကသိုလ်ကျောင်းသားကျောင်းသူတွေရဲ့တပိတ်စစ်ကြောင်းထွက်ခဲ့တယ်လို့ရွှေဘူကလေးရင်းမပင်အရှိချမ်းနဲ့ဆလင်းကြီးမြောက်ချမ်းရွာပေါင်းစုံတဝဲလောင်းလုံးစတဲ့ဒေသတွေမှာဆန္ဒပြပွဲတွေရှိခဲ့ပါတယ်စစ်တပ်အာဏာသိမ်းခဲ့တဲ့နေ့ကနေဒီနေ့ထိဆိုရင်စစ်တပ်နဲ့ရဲကကြမ်းဖက်ဖြိုခွဲဖမ်းဆီးတာကြောင့်တေဆုံးသူအခြေအတွက်1154ယောက်ရှိပြီဖြစ်ပြီးဖမ်းဆီးအကျဉ်းချခံထားရသူပေါင်း8045ယောက်ရှိပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ ABB ကထုတ်ပြန်ထားပါတယ
်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးလူပေါင်း2400000နီးပါးနေအိမ်တွေစွန့်ထွက်ပြေးခဲ့ရကလူသားချင်းစာနာမှုဆိုင်ရာကပ်ဘေးဆိုင်နေပြီလို့ကုလသမဂ္ဂအဖွဲ့တစ်ခုကထုတ်ပြန်လိုက်ပါတယ်Ferrite ရဲ့ဆေးအနာသိမ်းပြီးစစ်ပွဲပဋိပက္ခတွေဆိုးရွားလာတာကြောင့်မကွေးစကိုင်းတိုင်းနောက်ချင်းကရနဲ့ရှမ်းပြည်နယ်တွေမှာလူတွေဒုက္ခရောက်ထွက်ပြေးနေရတာအကူအညီတွေပို့လို့လာနေပြီလို့ကုလရဲ့လူသားချင်းစာနာမှုအကူအညီအဖွဲ့ကမနေ့ကထုတ်ပြန်လိုက်ပါတယ်အကူအညီအဖွဲ့တွေတွားခွင့်မရတာကြောင့်ဒီဒေသမှာဖြစ်နေတဲ့တကယ်လူကြီးအတွက်ကိုရဖို့တော့ခက်တယ်လို့သူတို့ကပြောပါတယ် UN OCHA လို့အတူကခေါ်တဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးချုပ်ထုတ်ပြန်ချက်အရစစ်ပွဲအကြမ်းဖက်မှုတွေပိုဆိုးဝလာကြတဲ့မကွေးတိုင်းမြို့နယ်တွေမှာလူပေါင်းခန့်မှန်းခြေ 6,300 စကိုင်းတိုင်းမှာ 12,000 ကျော်လက်ရှိထွက်ပြေးနေရတယ်လို့ဆိုပါတယ်စကိုင်းတိုင်းမှာဆိုရင်6မြို့ကပြည်သူ့ကာကွယ်ရေးတပ် PDF တွေကိုဒီတိုင်းပဲပထမဆုံးလေကြောင်းတိုက်ခတ်မှုတွေပြီးခဲ့တဲ့လကဒီတိုင်းထဲမှာပထမဆုံးလေကြောင်းတိုက်ခတ်မှုကိုပြီးခဲ့တဲ့လကအကြီးအကျယ်လုပ်ခဲ့တာကြောင့်အရက်သားတွေအများကြီးသိခဲ့ရတယ်လို့ထောက်ပြခဲ့ပါတယ်စကိုင်းတိုင်းကမြို့နယ်18မြို့နယ်မှာစစ်ပွဲတွေဖြစ်ခဲ့ရမှာကနီမြောင်ဒီပဲရင်ရွှေဘိုရင်းမာပင်တွေမှာလည်းအတော်ဆိုးဝါးခဲ့တယ်လို့ဆိုပါတယ်မကွေးတိုင်းမှာလည်းမြို့များစွာတဲ့ဂံကောမြိုင်ပေါ့နယ်စောမြို့နယ်တွေမှာအဆိုးဆုံးဖြစ်ခဲ့တယ်လို့ဆိုပါတယ်အလားတူချင်းပြည်နယ်ဘက်ကမြို့များစွာမှာလည်းမြန်မာစစ်တပ်နဲ့ PDF တွေတိုက်ပွဲပုံမြင်မာလာနေပြီးစက်တင်ဘာ13ရက်နေ့အထိဆိုရင်လူပေါင်း 12,000 နီးပါးထွက်ပြေးနေရတယ်ထန်တလန်မှာလေကြောင်းကပါတိုက်ခိုက်ခံခဲ့ရတယ်လို့ဖော်ပြထားပါတယ်ကရပြည်နယ်နဲ့ဆက်ဆက်ရှမ်းပြည်နယ်တောင်ပိုင်းမြို့တွေမှာလည်းအလားတူတိုက်ပွဲတွေကြောင့်လူပေါင်း 34,200 ကျော်ထွက်ပြေးရဆဲဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီအထိ 5.32 kHz 9383ညไฮโดรมิเตอร์32กิโลเฮิรตซ์9390ญาไฮโดรมิเตอร์51กิโลเฮิรตซ์5885รอบเพียงสนิทตรงนี้มาไฮไลท์มิเตอร์190กิโลเฮิรตซ์1505ก็เลยเปิดทุ่ล้นไปได้เลยရှင
်ยูวีก็นี่สนิทญาเปตรงนี้ก็เสร็จไปเปล่าๆนี่บาร์ดิญาติงามมาลุงกระเด24นาทีด้วยโควิด19ยอกาด้วยตะคว้านมูนาบอง2190တခုကိုစစ်ဆေးခဲ့တဲ့အထက်ကယောဂကူးဆက်သူ1348ယောက်တွေ့ခဲ့ပြီးသေဆုံးသူ46ယောက်ရှိတယ်လို့စစ်ကောင်စီဌာနရဲ့ဒီနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမှားရလူသားတွေနဲ့ထိုက်တာကူတွေကတော့ကိုဗစ်တရလိုင်းတွင်အမှန်တကယ်သေဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်တာထက်ပိုများနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ကိုဗစ်တရလိုင်းအမြင့်ဆုံးရောက်ခဲ့တဲ့ဇူလိုင်လ23ရက်နေ့ကပိုးတွေ့မှုနှုန်း 40.8% ရာခိုင်နှုန်းရှိခဲ့ရတဲ့နိုင်စင်ရင်အခုရက်ပိုင်းမှာနေ့စဉ်ပိုးတွေ့မှုနှုန်း 100% ခန့်နှုန်းလောက်ပဲရှိတော့တဲ့အတွက်ရောဂါကူးစက်မှုတိတိတသာကျလာပြီလို့ဂျမိုင်းဌာနကဆိုပါတယ်ရှေ့တော်ဆက်နိုင်ငံတွေထဲမှာမြန်မာနိုင်ငံဟာကိုဗစ်ရောဂါကူးစက်သူအရေအတွက်ဆက်ထမအများဆုံးဖြစ်ပြီးသေဆုံးသူအရေအတွက်မှာတော့နံပါတ်5အဆင့်အများဆုံးဖြစ်ပါတယ်တရုတ်နိုင်ငံကမှာယူထားတဲ့ Sinopharm ကိုဗစ်ရောဂါကာကွယ်ဆေးအရေအတွက်၄သန်းဒီကနေ့ညနေဘက်မှာထရောက်လာပြီးစုစုပေါင်းမှာယူထားတဲ့ဈေးအရေအတွက်24သန်းမှာ12သန်းရောက်ထားပြီလို့စစ်ကောင်စီကျန်းမာရေးနဲ့အကစားဝန်ကြီးဌာနဘူဂူးဆက်ရောဂါတပ်ဖြတ်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook မှာရေးထားပါတယ် ဆေးအရည်အတွက်စနစ်တန်းဆိုတာကလူဦးရေ6တန်းစာကိုထိုးနိုင်မှုဖြစ်ပါတယ
်။ပြင်သစ်နိုင်ငံခြားရေးဝန်ကြီးကအမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့ရှေ့ပတ်တွေ့ပြီးယုံကြည်မှုပြန်ရရေးဆွေးနွေးမယ်လို့ဆိုလိုက်ပါတယ်။ပြင်သစ်နိုင်ငံခြားရေးဝန်ကြီး John Jeffs Lidren ကရှေ့ပတ်အင်္ဂါနေ့မှာအမေရိကန်နိုင်ငံခြားရေးဝန်ကြီး Anthony Blinken နဲ့ပြင်သစ်မှာတွေ့ပြီးယုံကြည်မှုပြန်တည်ဆောက်နိုင်ဖို့ဆွေးနွေးသွားမယ်လို့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ Australia အနေနဲ့ပြင်သစ်ရင်ကိုသမောဝယ်ရေးဒေါ်လာ40ဘီလီယံတန်စာချုပ်ကိုပြင်သစ်နဲ့ဖျက်သိမ်းပြီးအမေရိကန်ရဲ့ပြည်ထောင်စုနီးပညာနဲ့နျူကလ িয়ার စွမ်းအင်သုံးရင်ကိုတင်ဖို့အနည်းဆုံး၈စီးတိစောက်ဖို့ပြောင်းသွားတဲ့ပေါ်နှစ်နိုင်ငံဆက်ဆံရေးပြီးခဲ့တဲ့လကထိခိုက်သွားကြတာပါဒီပေါ်တုံ့ပြန်တဲ့အနေနဲ့ပြည်သစ်ဘက်ကဝါရှင်တန်ရှိပြည်သစ်သံမကြီးကိုပြန်ရောက်ခဲ့ပေမဲ့မကြခင်မှာပဲပြန်ဖို့ပြေခဲ့ပါတယ်တကယ်တော့တန်တမာရေးတင်မမှုစဖြစ်ပြီးတပတ်အတွင်းမှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ပြည်သစ်သမ္မတအမန်နျူအယ်မက်ခရွန်တို့တွေ့ဆုံခဲ့ကြပြီးနှစ်နိုင်ငံဆက်ဆံရေးကိစ္စလေးနဲ့ဆွေးနွေးကြဖို့ကတိပြုခဲ့ကြပါတယ်ခင်ဗျ
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာတောက်ကြနေကကွန်ဂရက်လွှတ်တော်မှာဒီမိုကရက်မတ်တွေနဲ့တွေ့ဆုံဆွေးနွေးပြီးသူ့ရဲ့အဓိကလုပ်ငန်းကြီးတွေဖြစ်တဲ့နိုင်ငံအခြေခံအဆောက်အအုံဖွံ့ဖြိုးတိုးတက်ရေးနဲ့ဥရယာတီပြောင်းလဲမှုတိုက်ဖြတ်ရေးတို့ပါဝင်တဲ့ဥပဒေမူကြမ်းအတည်ဖြစ်အောင်မဖြစ်မနေလုပ်သွားမယ်လို့သတင်းတော်တွေကပြောပါတယ်။ဒါကိုကြောက်အောင်လုပ်တော့မှာပါ။ဘယ်တော့လဲဆိုတာရေးမကြည့်ပါဘူး။6မိနစ်ပဲဖြစ်ဖြစ်6ရက်ပဲဖြစ်ဖြစ်သတင်း6ပတ်ပဲဖြစ်ဖြစ်ပါအောင်မြင်အောင်ကျွန်တော်တို့လုပ်သွားပါမယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်ဒီမိုကရက်ပါတီတွင်မှာသဘောထားကိုလည်းပြီးဥပဒေမူရန်တွေအတည်ပြုရေးကိစ္စအဟန့်အတားဖြစ်လာပြီးတဲ့နောက်သမ္မတဘိုင်ဒန်ကိုယ်တိုင်သူ့ပါတီကအမတ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တာပါရန်မုံငွေဒေါ်လာ1ထရီလီယံသုံးဆွဲဖို့ရထားပြီးပါတီနှစ်ရလုံးကအမတ်တွေပါဝင်ရေးဆွဲထားတဲ့အခြေခံအဆောက်အအုံဖွံ့ဖြိုးတိုးတက်ရေးဥပဒေမူကြမ်းအတည်ပြုဖို့ကိစ္စမှာသာမကဒီမိုကရက်ပါတီကရေးဆွဲထားတဲ့လူမှုဖူလုံရေးဖွံ့ဖြိုးတိုးတက်မှုနဲ့ဥရယာတီပြောင်းလဲမှုတက်ဖြည့်ရေးဆိုင်ရာရန်မုံငွေဒေါ်လာ 3.5 ထရီလီယံဥပဒေမူကြမ်းအတည်ပြုဖို့ကိစ္စမှာပါဒီမိုကရက်အမတ်တွေကြောင့်သဘောထားကွဲလွဲနေကြပါတယ
်။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကနိုင်ငံရေးကအနားယူတော်မယ်လို့ရုတ်တရက်ကြေညာလိုက်ပါတယ်။ဒါကြောင့်သူ့သမီးအနေနဲ့သမ္မတနေရာဆက်ခံရေးဝင်ပြိုင်ဖို့လမ်းဖွင့်ပေးတဲ့မထင်မှတ်တဲ့ကြိုးပမ်းမှုလားလို့ခန့်မှန်းချက်တွေလည်းထွက်ပေါ်လာနေပါတယ်။သမ္မတဒူတာတေကနိုင်ငံရေးကနေအားယူဖို့ကြေညာလိုက်ကြပါလို့ဒုသမ္မတနေမှာဝင်ပြိုင်ဖို့ဒီနေ့စည်းရင်းသွင်းခဲ့တဲ့သူ့သစ္စာကံအထက်လွှတ်တော်မှခရစ်စတိုဘာဘွန်ဂိုးနဲ့အတူတွေ့ပြီးဒီနေ့ပြောလိုက်တာပါ။ဒီဖွဲ့စည်းဖိလစ်ပိုင်ဖွဲ့စည်းပုံအရ6နှစ်သက်တမ်းတစ်ခုပဲပေးထားတဲ့သမ္မတနေကိုဆက်ပြိုင်ခွင့်မရှိတော့တာကြောင့်ဒုသမ္မတနေဝင်ပြိုင်မယ်လို့အရင်ပြောခဲ့မှုတဲ့သမ္မတဒူတာတေအခုလိုပြောလာတာကသမရီဆာရာဒူတာတေဝင်ပြိုင်ဖို့လမ်းဖွင့်ပေးလိုက်တာပါလို့အန်တိုနီယိုဒီမနီလာတက်သူဥပဒေနဲ့နိုင်ငံရေးပါမခအန်တိုနီယိုလာဗီနာကဆိုပါတယ်ဒူတာတေသမ္မတမဖြစ်ခဲ့ရင်မဖြစ်ခင်ရခဲ့တဲ့ဒါဘောင်းမျိုးဝင်နေရာကိုဆက်ခံထားတဲ့သမီးဒူတာတေကလည်းအရင်တုန်းကတော့လာမယ့်နှစ်သမ္မတနေရာမှာဝင်ပြိုင်မှာမဟုတ်ဘူးသူတို့နှူးတဲ့ကတူပဲတိုင်းပြည်ကိုဥဆောင်တင်တယ်လို့အဖေနဲ့သဘောတူထားခဲ့လို့ပါလို့ပြောခဲ့ပူပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုချကျော်သိန်းနဲ့ကိုဝင်းမင်းတို့ညင်ညာဖေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုကစပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပြီးတော့မှာဖြစ်ပါတယ်အရင်ဆုံးတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုပြောပြခြင်းပါတယ်ကချင်ပြည်နယ်ဖားကန့်မြို့နယ်လီရိုလမ်းမကြီးမှာဒီနေ့မနက်ကစစ်ကောင်စီနဲ့ KIA ကြားတိုက်ပွဲထမှန်ဖြစ်ပွားခဲ့ပြီးဝရဇွတ်ကျေးရွာအတွင်းကိုလက်နက်ကြီးကြီးကျတာကြောင့်ရွာသားနှုတ်ထိခိုက်ဒဏ်ရာရခဲ့ပါတယ်ရန်ကုန်ကပေးပို့တဲ့ဒီလီဒိုလမ်းမကြီးပေါ်ကတိုက်ပွဲနောက်ဆုံးအခြေအနေကိုတော့ကိုသားညုံကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဒီကနေ့မနေ့တိုက်ပွဲဖြစ်ခဲ့တာကတော့ဖားကန့်မြို့နယ်လီဒိုလမ်းမကြီးပေါ်ကဝါရဇွတ်ကြီးရွာအုပ်စုအောင်ရာရွာမှာစစ်ကောင်စီတပ်နဲ့ဆံပြရွာပြည်သူစစ်အဖွဲ့တွေကို KIA ကမိုင်းခွဲတက်ခိုက်ခဲ့ပြီးအဲ့နောက်မှာပြစ်ခတ်မှုတွေဖြစ်တာပါမိုင်းခွဲပြီးတဲ့နောက်နိုင်ဝက်ကြာလောက်နှစ်ဖက်တိုက်ပွဲဖြစ်ခဲ့တယ်လို့ဒေသခံရွာသားတူဦးက view ကိုပြောပါတယ
်ခဏရမှာလဲဆော့ဆံပြရွာနဲ့ကိုက်ရဲဖြစ်တဲ့အောင်ရာကြီးအောင်ဖြစ်တယ်အောင်ရရဆင်းလာလို့တောင်ပြောလို့ရပါဘူး။အဲလမ်းမကြီးပြီးမှာပေါ့။အဲခမ်းမနာဆင်းလာတော့မှဖြစ်တော့မရှိနိုင်တာမရှိနိုင်တာမှဖြစ်တယ်။ဒီကြောင့်ကိုဆွေးမင်းတိုက်တယ်လို့တဘောရ။အဲစားစားနေစကြ။အဲခဲနိုင်ရတော့ဖြစ်ခတ်ကြမှာ။အဲစစ်ကြရင်ပြည်သူစီအပေါင်းမကြမှာ။ဒီဘက်ကပြန်လည်းနဲ့တန်တက်ခွေးတောက်ကြပါတော့မှာ။
တောက်ကြနေညနေ9နာရီလောက်ကလည်းဝရဇွတ်ရွာနီးမိုးကောင်းချောင်းကဒေသခေါ်တရုတ်တရာအနီးမှာလည်းစစ်ကောက်စီစစ်ကြောင်းကို KIA ကမိုင်းခွဲတက်ခိုက်ခဲ့တာကြောင့်တိုက်ပွဲဖြစ်ခဲ့ပါသေးတယ်။မင်းနဲ့ဒီနေ့မနေ့တိုက်ပွဲဖြစ်ပွားခြင်းစစ်ကောက်စီတပ်ဘက်ကပြစ်ခတ်တဲ့လက်နက်ကြီးကြီးတွေဟာဝါရဇွတ်ရွာမှာကြွရောက်ပြီးတော့ရွာသား2ဦးထိခိုက်ဒဏ်ရာရတယ်လို့လည်းသိရပါတယ
်။မင်းကဖိုက်တီးတရမ်းမှာဖြစ်တဲ့ခံစားရတယောက်ဖြစ်ရဲ့တဲ့။ဒါမှဒီနေ့အဲဒီမှာဖြစ်တဲ့ခံလက်နက်ကြီးနဲ့စမ်းပြတော့တယောက်ဖြစ်ရဲ့မယောက်ဖြစ်ရဲ့ဆိုတာအဲရွာသားပေါ့နော်အဲအဝရဇွတ်ရွာသားဖြစ်ရဲ့ပေါ့လားတရမ်းမှာမယောက်ဖြစ်ရဲ့ဒီမှာနိကိုခုံကဟောရှိရပါဘောနိကိုခုံကသူ့စုမှာဆိုတော့အဲတပ်ကောင်ကနေပြတော့အင်းတပ်ကောင်ကနေပြတဲ့ဟာအဲအဲ့တော့ကြာ
ထိကတန်ရသူတွေဟာအသက်45နှစ်အရွယ်အမျိုးသားတအူနဲ့အသက်12နှစ်အရွယ်မင်းကလေးတအူဖြစ်တယ်လို့နောက်ဒေသခံတအူကပြောပါတယ
်။ဟာသူကြည့်ရပါပဲ။တက်တက်ကနေတင်းစစ်တဲ့တဲ့ကြောင့်ဒီနေ့ကြားရပါတော့ဒီခဏနှစ်အရွယ်ဥတော်ဖန်ပြတော့ပေါ့အမှန်တရားကြည့်ရပါတယ်။နောက်သူကအဲ့ဒီမောက်ခွန်ဖိုက်တဲ့နေ့ဒီလိုအိမ်မှာကြားရခါကျတော့သူကြည့်ခိုက်သွားတော့ပေါ့။အဲသူကတက်ကြည့်သွားတယ်လေ။
မြေတားတိုက်ပွဲအတွင်းစစ်ကောင်စီနဲ့ KI ဘက်ကထိခိုက်သေးဆုံးတဲ့အခြေအနေကိုတော့မသိရတဲ့အကြောင်းဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့အပတ်တွင်းကတော့ဖားကန့်မြို့နယ်လဝါကြီးရွာနီးမှာတိုက်ပွဲဖြစ်ခဲ့တာကြောင့်ခွန်ဆိုင်ရန်ရွာသား300လောက်ဟာလဝါရွာကိုတိမ်းရှောင်နေကြပြီးတော့စေဝါနဲ့ရိခာအခက်အခဲရှိနေကြပါတယ်။စက်တင်ဘာလဒုတိယပတ်တွင်းကလည်းတနိုင်းနဲ့ရှင်ပူရန်ကြားမှာစစ်ကောင်စီတပ်နဲ့ KI ရဲ့ကြားတိုက်ပွဲပြင်းထန်ခဲ့ပါတယ်။နောက်ပိုင်းမှာတနိုင်းဘက်ကိုစစ်ကောင်စီစစ်ကြောင်းတွေခြေတက်လာတဲ့နောက်လီလိုလမ်းမကြီးတလျှောက်မူကောင်ဖားကန်တဲ့တနိုင်းမြို့နယ်တွေမှာမိုင်းခွဲတိုက်ခိုက်မှုတွေနဲ့တိုက်ပွဲတွေဇက်တိုက်ဖြစ်လာခဲ့ပါတယ်။ကချင်လီလိုလမ်းမပေါ်ကအခုတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသုံးတရားထုတ်ပြန်ပြောဆိုတာမရှိသေးပါဘူးခင
်ဗျ။အချင်းကြီးနဲ့ဖားကန်မြို့နယ်တွင်လီလိုလမ်းမပေါ်မှာ KIA နဲ့စစ်ကောင်စီတပ်တွေကြားဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့ကိုသားညုံပြောပြသွားတာဖြစ်ပါတယ်။ VOA ကနေမြန်မာဘာသာစီစဉ်တွေကိုည10:00အထိဆက်ပြီးတော့အတန်လွှင့်ပေးနေပါဗျ။အခုတခါတော့ထိုင်းနိုင်ငံဘက်ကအရေးကြီးမှုသတင်းကိုပြောပြကြပါမယ်။ထိုင်းနိုင်ငံမှာမိုးများရေကြီးပြီးတော့ရေကာတာတွေကျိုးပေါက်တာတွေမြေရေရှမ်းတာတွေကြောင့်အင်ဂျီပေါင်း2သိန်းလောက်ရေဘေးတင့်နေပါဗျ။ရှေးအောင်ဖျားပထိုးတွေရှိတဲ့အယုဒ္ဓယာနဲ့လမ်းကောင်းမြို့တော်မှာလည်းရေကြီးနိုင်ခြေရှိတဲ့သတိပေးချက်တွေထုတ်ပြန်ထားပါဗျ။ AP သတင်းကိုတော့မအေးသနာကျော်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ထိုင်းနိုင်ငံမြောက်ပိုင်းမှာမိုးများရေကြီးပြီးတော့ရေကာတာတမန်ကျိုးပေါက်လို့အနီးနားကအင်ဂျီ4000လောက်နဲ့စိုက်ပျိုးမှုပြည်ချင်းတွေရေဘေးတင်နေကြပါ။အာနာပိုင်းတွေကတော့ကျိုးပေါက်ပျက်စီးတဲ့ဓာတ်တမန်နဲ့ရေဒိန်းတကားတွေကိုအမြန်ဆုံးပြင်ဆင်နိုင်ဖို့လှုံ့ဆော်နေကြပါသေးတယ်။နခွန်ရချာစီမာခရိုင်မှာပြီးခဲ့တဲ့သတင်းဘက်ကဒိုင်မူးဆိုတဲ့အပူပိုင်းမုန်တိုင်းကြောင့်မိုးကြီးကျယ်ရွာသွန်းပြီးတော့လန်ချိုင်ခရိုင်ရေကာတာမှာရေကရှိတဲ့ပမာဏထက်50ရာခိုင်နှုန်းပိုများနေခဲ့တာဖြစ်ပါသေးတယ်။ဒါကြောင့်မို့ရေခါတာရဲ့တမန်နေရာအသေးလေးကျိုးပေါက်သွားချိန်မှာအိတ်ဒေတာရေလွှမ်းခံရပါတယ်။တာတမန်ပြုပြင်ရေကိုသတင်းပတ်အတွင်းမှာအပြီးသက်လှုံ့ဆော်နိုင်ပြီးတော့ရေတွေကိုရေပိုလွှဲကနေဖောက်ချနိုင်မှုမျှော်လင့်တယ်လို့နခွန်ရချာစီမာခန်ရဲ့ဆင်မြောင်းအကြီးကကီတီကူစီပါစီရာပေါ်ကပြောပါတယ်
။ဆော့ဆမ်နะครับเพราะว่าเราก็จะต้องจะเป็นที่ทางทดลองอธิบดีก็มาดูว่าเราจะ
ว่าถ้าเราเปลี่ยนสินနေပါ ಯಿ ဒီရင်ကိုထိန်းနိုင်ဖို့အတွက်အစီအစဉ်ရှိနေပါ ಯಿ လို့ပြောသွားတာပါဒီကြားထဲမှာတမန်ကျိုးပေါက်တဲ့အချိန်နေပို့ဆိုးလာမှာစိုးရင်လို့အနီးနားကနေထိုင်သူတွေကိုတော့ကယ်ဆယ်ရေးသမားတွေဆက်ပြီးတော့ကယ်ထုတ်နေပါ ಯಿ
มันไม่ได้ท่วมตัวบ้านนะเราสามารถหุงข้าวอะไรกินได้อะไรเงี้ยครับพอแม่ผมแต่ว่า
จะไปตื่นเต้นกันสุราชัยคียาเซนเตียပြောသွားတာပါဒီကအိမ်ထိတော့မရောက်သေးပါဘူး။ဒါကြောင့်မလို့ဟင်းချက်နိုင်တဲ့အိမ်မှာစားလို့တောက်လို့ရပါလေ။အိမ်ဝင်ထွက်တော့ခက်ပါလေ။ကယ်ဆယ်ရေးသမားတွေအကူအညီနဲ့အပြင်သွားပြီးတော့စားတောက်ဖွယ်ရာတွေဝယ်လာပါလေ။အိမ်ပြန်လာနိုင်ဖို့နှစ်နာရီကျော်တော့စောင့်ခဲ့ရပါလေလို့ပြောသွားပါလေ။ဘန်ကောက်ပအဝင်တခြားခရိုင်6ခုမှာလည်းရေမျက်နှာပြင်မြင့်တက်နေလို့သက်ဆိုင်ရာကသတိပေးချက်ထုတ်ပြန်ထားတာပါ။ဒီမုန်တိုင်းကြောင့်ရေကြီးမှုကနေခုချိန်ထိလူ9ဦးမကသေဆုံးရပြီဖြစ်ပြီးတော့အထူးသဖြင့်နိုင်ငံမြောက်ပိုင်းအရှေ့မြောက်ပိုင်းနဲ့အလဲပိုင်းခရိုင်ပေါင်း30ကအိမ်ဆောင်စုပေါင်း2သိန်းနီးပါးရေဘေးတင်နေတယ်လို့သဘာဝ BND ရဲ့တားဆီးရေးနဲ့နေရာချထားရေးဌာနကပြောပါရည်။တချိန်တည်းမှာပဲကြောက်ဖျားမြည်ရင်မြင့်တက်နေတာကြောင့်ရှေးဟောင်းဖျားတွေရှိတဲ့အယုဒ္ဓယာမှာရေကြီးနိုင်လို့ဒီဖျားတွေမထိခိုက်ရအောင်လို့တမန်တုံနေကြပါရည်။အယုဒ္ဓယာခရိုင်အထက်ပိုင်းကလက်ဘူရီခရိုင်ကပစာဂျိုလာစစ်အရေကာတာမှာတော့ဗုဒ္ဓနေ့မနေ့မှာရေကသူ့မှာထိမ့်နိုင်တဲ့ရေပမာဏရဲ့ 99.2 ခွန်ရာခိုင်နှုန်းရှိနေပြီလို့ရေကာတာတာဝန်ရှိသူတွေကပြောပြီးတော့အပိုင်းကအယုဒ္ဓယာဘာဝင်ခရိုင်5ခုကိုတတိပေးချက်ထုတ်ပြန်ထားပါသေ
းတယ်။ဒါပေလာเดือนที่ผ่านมาเมื่อเดือนก่อน2เดือนก่อนเนี่ยเราก็ไม่คิดว่าน้ําจะท่วมแต่พอเวลามีพายุเข้ามา
อยุธยาตะไมวินเนี่ยมีทิ้งทิ้งฐานะညွှန်ကြားရေးမှုตัตตารอบอนคอนเกนပြောသွားတာပါ။ပြီးခဲ့တဲ့လရီတွင်မှာရေကြီးမယ်လို့မထင်ထားခဲ့ပါဘူး။အခုနောက်ဆုံးမုံတိုင်းကတော့ရေတော်ပါလို့အနာအောင်းမိပါတယ်။ဒါမဲ့သူတို့တေချာပြင်ဆင်ထားပါတယ်လို့ပြောသွားပါတယ်။နောက်ထပ်မုံတိုင်းနှစ်ခုကလည်းဝင်ဖို့ရှိတာမလို့ဒီကြားထဲမှာဖျားတွေကိုတက်နိုင်ဆုံးကာကွယ်ဖို့အတွက်စစ်သားတွေနဲ့အရက်သားတွေဝိုင်းဝန်းပြီးတော့လှုပ်ဆောင်နေကြရပါတယ
်။ဘာဝင်ချင်းဘဝထားတာလောเนี่ยมันคือรากเหง้ามันคือสิ่งที่บรรพชนของ
ဒီဖျားတွေကကျွန်တော်တို့တွေအတွက်ရှေးလူကြီးတွေထားသွားခဲ့တာတွေပါ။ကျွန်တော်တို့လက်ထက်ကြတော့မှမထိန်သိမ်းနိုင်ဘူးဆိုရင်အထင်သေးခံရလိမ့်မယ်လို့သူကပြောပါတယ်။1955နဲ့2017ခုနှစ်ကရေကြီးမှုတွေမှာတော့ဖျားတွေတော်တော်ပျက်စီးခဲ့ပါတယ်။ ที่เราไม่รู้ตัวคือโจ้จ้าลูกสาวนี่เป็นอะไรใช่ไหมอันนี้ก็จูนี่ละวะเจ้าพี่ยาเสกอะไรแล้วไม่ยัดเดียดมาที่พี่กันนี่ต้องไปที่ยิมยันจะไหนลูกไอ้ยูดิอาบ่าวเองขยายเส้นนักขยายมาเยจีไหนเนี่ยลูกที่ไปเจอทุบเสียนทาวารีเราท้ายเย็บเรื่อยแกเดมูรีเล่าสาวจ้าเนี่ยมาลีจีเบียนเนี่ยลีฮงซีบิโอแกเจียบิซีเรย์ไล่ชาจ้าตัวที่ชูการอเยจีบิโอเล่แม่เสตมุบยัดดาวเนี่ยจ้าตัวที่กูเชื่อกันลูกเอเดบิซีโรรีไล่บิโอชาปีนี่ละวะตัวอุปเลกาลูสังอาอยากปาบิโอท้ายนายเงียบไปสุขคนท้ายเขยมาปีเกเรสเนกาซาบิโอกุนีเย่ลงเงินซาบิโอลูปีนี่ละวะไอ้เนี่ยก็รอมดตรงยาดีมดยาเลยเทมาอุบายมดนายวิ่งยาบิโอท้ายใครเขยละจังที่กายาเลยดีตาเลยตะคู่ปาวันพิบไปตัวมาดิลมิโอเซตเอ็นเจเลดี้เพียงงากูเนี่ยเข้าตรงเข้าเพียงเกเจียบิซีเรไล่ชาเนียพิบไปพิษันนูลอบราฮิดาติงาคุลูลูดาพิบิโรเอ็นจินเตตังไงเนลีดีเพียงกูรอแท้สินเนมาวเนียร์พิบไปตัวเย่เอ็นจินกาตังการเนตูวารีลูกาเอ็นจินกูนาวจอมาวิสินทายาบิโรลีดีสังทายาวารีสุขุนทายเขยมาเยจีเนียร์เนียร์เดียดชูเนียร์การอเยซีปีนาจังสลีมาวเนตัวลาบูอซิมบีพิยาบิโรดีนีเนพิซีรีไลบิโรชาบีเนียร์กาอซิมพิบารีพิซีตัวชาเมเนียร์อดีจากูเราจะจูเลติจูเนียอดีจ่าไปไล่เนาะไอ้ลีดีเพียงเมาเนตุรีกาไอ้เนียกูยาวหนูอันยองได้ลีดีเพียงเนี่ยตัวยาวไปตัวเย่เซตเตอร์ลีดีมาโรตะเข้าเปลี่ยนเพียงเกเจียพิซีอัตโนนัสเซ่ใช้เสวยบิโรเตตัวลาบะพิกเกเรบูรูเนกาส่วนจันเนียเนตุรูอัตโนเนียตัวบิโรชาบีนายเกบายไอ้เกเจียอัตโนรีเรมาเย่แตมบุรีเข้าเสวยจอดีแซนเนเนเนตชาซาต้องเสียชาวเชนีเทท้าบิบายยิ่งไม่ได้มีดาวจุรีน่าเย็นแน่งเหรอซาตาโพลงล่างอ่างเทปีทารับเสบไปแต่ช่วงทุเรียนมาเราเสวนาดูคุยแต่เชียร์พิซิรีปาวิมารีไอ้คนละมือลีดีเปียโนเนี่ยพิซิรีไล่เบลชาปีเดด้วยนี่เป็นงานในตัวลมียาเนียริกูยาวชินายลูเซลินเนบาตัวคือเคเรนียริกูมีเงินเส้นนี้ยาวตัวไหนเนี่ยลูไอ้เทก้าวิชัยดีอาเซงอาเปียวารี
จะเข้าพื้นที่อย่างรวดเร็วครับผมแล้วก็ตรวจสอบพิกัดเป้าหมายเพื่อนำพวกเรือเข้าไปสู่จุดพิกัดที่เขาร้องขอมา
ฉะนั้นเรื่องนี้ก็คือมีเงินสั่นๆยาวตัวไหนเนี่ยลิกูตัวแม่เนี่ยกูตีชามีบุญยนต์เนี่ยจีเอพี่รอเกษตรลูกแม่เนี่ยกูยาวอ๋อเสือลูกกูเลี้ยงยนต์ขอตัวเลยตุ้มยาวเลยมียาวไหนกันมาฉะนั้นเรื่องมีเงินยาวตัวไหนเนี่ยสุดอ๋อไอ้ลีดีเป็นสีตัวเลยตุ้มก็พิสิกูเลี้ยชาปีละวะไอ้ลูกเนี่ยลูกก็เสือลีเนี่ยตัวแม่ส่วนใหญ่ใจจานเนี่ยลิ
အခုလိုမျိုးကောင်းငင်ဘုံကကဲမမှုတွေပေါ်လာခဲ့တာဒါပထမဆုံးအဖြစ်တော့မဟုတ်ပါဘူးသူတို့ကတောင်တက်ရင်းနဲ့တောထဲမှာပျောက်ဆုံးနေတဲ့သူတွေကိုတောထောင်ထူထပ်တဲ့နေရာတွေထိလိုက်ပြီးတော့ရှာနိုင်ခဲ့တယ်လို့အဲ့မှာရောက်နေပြီးတော့မြေပြင်ကနေကယ်ဆယ်ရေးချစ်ချင်းမရောက်နိုင်တဲ့သူတွေအတွက်ပစ္စည်းတွေတော့ပြီးတော့ချပေးနိုင်ခဲ့သေးတာပါအခုတော့သူတို့ကယ်ဆယ်ရေးလုပ်တဲ့နေရာမှာရေးပြန်ကျသွားတဲ့အတွက်သူတို့ရဲ့လုပ်ငန်းတွေကိုခဏရပ်ထားပါ၏နောက်ထပ် Lockbury KI မှာတော့ရေးတော်တော်တက်ခဲ့ပြီးတော့ကားတွေရေးတဲ့မျောပါကုန်ခဲ့ကြပြီးတော့အိမ်တွေလည်းရေမြုပ်နေလို့စစ်တပ်ကလူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရပါသေး။အိမ်တွေမှာပဲဆက်ပြီးနေလို့ရသေးတဲ့သူတွေအတွက်တော့စားတောက်စရာတွေပို့ပေးခဲ့ပါသေး။အခုရက်ပိုင်းတွေအတွင်းမိုးလည်းထက်ပြီးကြီးခဲ့တယ်လို့ဆယ်တွေလည်းရေတွေပြည့်လာနေလို့ရေတွေဖောက်ချနေရတာပါ။2011ခုနှစ်တုန်းကတော့ရေလွှမ်းမိုးမှုစိုးစိုးရွားရွားဖြစ်ခဲ့ပြီးတော့နှစ်ပေါင်း90အတွင်းမှာအဆုံးဆုံးဖြစ်ခဲ့တာပါ။အဲဒီ2011တုန်းကဖြစ်ရဆိုကလူတွေရဲ့စိတ်ထဲမှာချောင်းလန့်နေစေဖြစ်ပါသေး။မြေရေကလည်းမြင်းမြန်းစင်စင်တက်နေတာမလို့ဒါမျိုးနောက်တစ်ခေါက်ထပ်ကြုံမှာကိုလူတွေစိုးရိမ်နေတာဖြစ်ပါလေ
။ဟာဖေးတက်ရက်ကနေတော့ရေ
။အဲဒီတော့ကလူပေါင်း600မကတိတ်ဆုံးခဲ့ပြီးတော့ပျက်စီးဆုံးရှုံးမှုတန်မှုကတန်4000ခွဲရှိခဲ့တယ်လို့ကမ္ဘာပံကပြောပါရေ။အခုလည်းမြေရေကမြင်းမြန်းစင်စင်တက်နေတာမလို့ဒီလိုမျိုးနောက်တစ်ခေါက်ထပ်ပြီးတော့ဖြစ်မှာကိုလူတွေအထူးစိုးရိမ်နေကြပါလေရှင်။
မိုင်းတနာကျော်ပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့တဘောပဝင်းညင်ဆိုင်ရာနောက်ထပ်သတင်းတစ်ပုဒ်ကိုပြောပြကြပါတယ်။လေထုတွေကကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေတွေကိုဓာတ်ရိုက်ဆုပ်ယူပေးတဲ့အိုင်စလန်ကျွန်းပေါ်ကကမ္ဘာအကြီးဆုံးဆိုင်ရုံတစ်ခုကိုစက်တင်ဘာ10ရက်နေ့ကစပြီးတော့လဲပတ်နေပါပြီ။ဆွစ်ဇာလန်နိုင်ငံမှာစတင်တည်ထောင်ခဲ့တဲ့သဘာဝပတ်ဝန်းကျင်ရေးရာနည်းပညာကုမ္ပဏီ Climebox ကထုတ်တဲ့ဒီကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေတွေကိုအဓိကထားပြီးတော့ဓာတ်ရိုက်ဆုပ်ယူနေတာပါ။ဒီကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေတွေဖယ်ရှားပြီးထောက်ရတူလောင်ပေးနေတဲ့ကုမ္ပဏီ Carbon Fix နဲ့Climebox AG ကုမ္ပဏီတို့ပူးပေါင်းပြီးတော့နှစ်စဉ်ကာဗွန်နိုက်အောက်ဆိုက်ဓာတ်ငွေတန်ချိန်4000ကိုဆုပ်ယူဖို့သဘောတူထားပါတယ်။ Rider သတင်းကိုအခြေခံပြီးတော့နန်းလောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ Zero တွေကကာဗွန်နိုက်အောက်ဆိုက်ဓာတ်ငွေတွေကိုတော့ရိုက်ဆုပ်ယူပေးနေတဲ့ Oka ဆက်ယုံမှာတော့ကုန်စည်ပို့ဆောင်ရေးလုပ်ငန်းသုံးကုန်တစ်တာရီနဲ့ပုံစံတူ တစ်သားကြီးရှစ်လုံးရှိပါတယ်။အဲ့ဒီတစ်သားကြီးထဲမှာအဆင့်မြင့်နေပညာသုံးလေးစစ်ကရိယာတွေနဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေစုပ်ယူမဲ့လေးစုပ်ပန်းငါတွေတပ်ဆင်ထားပါတယ်။အဲ့ဒီလိုစုပ်ယူပေးထားတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုရေနဲ့ရောပြီးတော့မြေကြီးအောက်အတော်နှစ်တက်နေရာအထိပိုက်တွင်နဲ့ထိုးသွင်းလိုက်တာပါ။အဲ့ဒီရေတွေကနောက်ပိုင်းမှာအဆိုင်ခဲတွေဖြစ်အသွင်ပြောင်းသွားပါတယ်။ဒီလုပ်ငန်းအတွက်သုံးတဲ့လက်စစ်တအားကိုတော့အနီးအနားမှာရှိတဲ့ဂျီယိုတာမုံမြေရင်းအပူဆွိုင်းကနေလက်စစ်တအားစုပ်ယူနေတဲ့ပြန်ပြည့်မြေဆွိုင်းစက်ရုံကနေရယူပါတယ်
။ We have just turned into operation our Orca plant, which is the largest direct air capture plant.
Orca စက်ရုံစပြီးလက်ပတ်နေပါပြီ။လီလူတွေကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုဓာတ်ရိုက်စုပ်ယူပေးနေတဲ့ကမ္ဘာပေါ်ကအကြီးဆုံးစက်ရုံလည်းဖြစ်ပါတယ်။ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတန်ချိန်4000လောက်နှစ်စဉ်စုပ်ယူနိုင်စွမ်းရှိပါတယ်။ဒါအကြီးအကျယ်စုပ်ယူနိုင်တဲ့ပမာဏလည်းဖြစ်ပါတယ်။နောက်တော့အဲ့လိုစုပ်ယူထားတဲ့ဓာတ်ငွေတွေကိုကျွန်တော်တို့ရဲ့မိဖက် Carb Fix Company ကမြေကြီးထဲပို့လွတ်ပါလိမ့်မယ်။မြေကြီးထဲရောက်သွားတဲ့အဲ့ဒီကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကမီးသင့်ကြောက်တွေအဖြစ်အသွင်ပြောင်းသွားမှာပါ။ဒါတွေကနှစ်နှစ်အတွင်းဖြစ်လာမယ်ဖြစ်စဉ်တွေပါ။ဒါကြောင့်လေဒီနီလန်ကလေထုတွေကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုထာဝရဖယ်ရှားပေးမဲ့လက်ရှိမှာအထူးအဆုံးနီလန်လည်းဖြစ်ပါတယ
်။ဒါဟာကာအစီပေါင်း990လောက်ကနှစ်စဉ်ထုတ်လုပ်တဲ့ညဉ့်ညမ်းလေထုပမာဏနဲ့လည်းညီမျှပါတယ်။အပြည်ပြည်ဆိုင်ရာစွမ်းအင်အေဂျင်စီရဲ့အဆိုအရ2020ခုနှစ်အတွင်းကမ္ဘာတစ်ဝန်းကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လုပ်မှုကတန်ချိန်ပေါင်း 37.5 ဘီလီယံအထိရှိခဲ့ပါတယ်။ပုဂ္ဂလိကကုမ္ပဏီတွေအနေနဲ့သူတို့ထုတ်လုပ်လိုက်တဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေလေထုထဲကဖယ်ရှားပစ်ချင်တဲ့ဆိုရင်တော့ Climebox ကုမ္ပဏီကိုလစဉ်ကြေးပေးပြီးတော့ဝန်ဆောင်မှုအရယူနိုင်ပါတယ်
။ Yes, so our plant is taking CO2 out of the air and we are then storing it underground and we are offering that as a service.
လေထုထဲကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုစုပ်ယူပြီးနေရာမှာကုလောင်ပေးမဲ့ကျွန်တော်တို့ရဲ့ဝန်ဆောင်မှုတွေကိုပုဂ္ဂလိကကုမ္ပဏီတွေရော Corporation ကြီးတွေအတွက်ပါလုပ်ကင်ပေးပါတယ်။ဒါကြောင့်ကျွန်တော်တို့ဖောက်တယ်တွေကိုကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေဖယ်ရှားတဲ့နေရာမှာစွန့်ဦးတီထွင်သူတွေဖြစ်သတ်မှတ်ပါတယ်။ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေဖယ်ရှားပစ်ချင်ကြတဲ့ပုဂ္ဂလိကပိုင်းကုမ္ပဏီတွေအနေနဲ့ကျွန်တော်တို့ရဲ့ website ဖြစ်တဲ့ climeworks.com နဲ့ကိုဝင်ပြီးလာစဉ်ကြေးနဲ့ဝန်ဆောင်မှုရယူနိုင်ပါတယ်။အဲ့ဒီဓာတ်ငွေတွေကိုလည်းမြေအောက်မှာထာဝရပူလောင်ပေးထားမှာဖြစ်ပါတယ်
။လာစဉ်ကြေးပေးပြီးတော့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေစုပ်ယူခန့်ကြတဲ့အထက်ကလက်ရှိနာမည်ကြီးဖောက်တယ်တွေထဲမှာ Microsoft Stripe Banner ရေးဝန်ဆောင်မှုကုမ္ပဏီ Shopify Online ဈေးဝယ်ကုမ္ပဏီ Audi Car ကုမ္ပဏီတို့လည်းပါဝင်ပါတယ်။ကမ္ဘာလေထုထဲကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေတိတ်တဲလာတာကြောင့်အပူဆိုင်ကြီးတွေတောမင်းကြီးတွေနဲ့ရေကြီးရေလျှံမှုအပြင်ပင်လယ်ရေမြင့်တက်မှုတွေပေါ်ပေါက်လာစေပါတယ်။ဒါကြောင့်လည်းအဲ့ဒီညဉ့်ညမ်းလေထုတွေကိုစုပ်ယူမဲ့ကိစ္စကဥရုယာသီပြောင်းလဲမှုတိုက်ဖျက်ရေးအတွက်အလွန်ကိုအရေးပါတယ်လို့သိပ္ပံပညာရှင်တွေကရှုမြင်ပါတယ်။ဒီနည်းပညာတွေကအကုန်ကြများလာပေမဲ့လည်းကမ္ဘာနယ်အောက်ဆိုက်ဓာတ်ငွေထုတ်လုပ်မှုရှော့ချနိုင်အောင်နှီးလန်းရှာနေကြတဲ့ကုမ္ပဏီတွေနဲ့ဖောက်တယ်တွေတစ်နှစ်တခြားပိုတိုးလာတဲ့အတွက်အဲ့ဒီနည်းပညာအတွက်ကုန်ကျစရိတ်တွေမကြခင်တက်တာလာမယ်လို့လည်းနည်းပညာထုတ်လုပ်သူတွေကမျှော်လင့်နေပါတယ်။ Climeworks ကုမ္ပဏီကတော့အော်ကာစက်ရုံထက်ဆယ်ဆလောက်ပိုကြီးတဲ့စက်ရုံထားဆောက်ဖို့ပြင်ဆင်ထားပါပြီ
။ The execution phase of the scale up of Orca, so we will be building a 10 times larger plant than Orca.
အော်ကာထက်ဆယ်ဆလောက်ပိုကြီးတဲ့စက်ရုံဆောက်ဖို့လည်းလုပ်နေပါတယ်။ဒီလိုလားတူနည်းပညာမျိုးနဲ့ပဲလာမယ့်နှစ်နှစ်ကနေ၃နှစ်အတွင်းကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေဆယ်ဆပိုပြီးတော့စုပ်ယူနိုင်မှာပါ။ဥရုယာသီဆိုင်ရာသိပ္ပံပညာရဒီရာစုနှစ်ဝက်လောက်မှာကမ္ဘာလီထုတွေကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတန်ချိန် 9000 ကျော်နှစ်စဉ်စုပ်ယူသွားဖို့လိုပါတယ
်။လက်ရှိမှာတော့ကမ္ဘာတစ်ဝန်းလေထုထဲကနေကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတိုက်ရိုက်စုပ်ယူတဲ့စက်ရုံပေါင်း15ခုရှိပြီးတော့အဲ့ဒီကနေနှစ်စဉ်ဖလုံးအိမ်ဓာတ်ငွေတန်ချိန် 9000 လောက်စုပ်ယူနေတယ်လို့နိုင်ငံတကာစွမ်းအင်အေဂျင်စီကပြောပါတယ်။အမေရိကန်ရေနံထုတ်ယူရေးကုမ္ပဏီ Occidental ကလည်းအလားတူစက်ရုံတည်ဆောက်နေပါတယ်။အမေရိကန်ပြည်ထောင်စု Texas ပြည်နယ်မှာရှိတဲ့ရေနံတွင်းတွေအနီးကလေထုထဲကနေကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတန်ချိန်တန်းလောက်နှစ်စဉ်စုပ်ယူဖို့ပြင်ဆင်နေပါတယ်။ Orca ကုမ္ပဏီကလည်းကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေအခုလိုတတတအားဖယ်ရှားပေးနေတယ်ဆိုပေမဲ့ဒါကဥရုယာသီပြောင်းလဲဖောက်ပြန်မှုပြဿနာတစ်ရပ်လုံးကိုဖြေရှင်းပေးမယ်အဖြစ်မဟုတ်ဘူးလို့လည်းသတိပေးပြောဆိုနေပါတယ်။အခုလိုဥရုယာသီပြောင်းလဲဖောက်ပြန်မှုကြောင့်ကမ္ဘာဒေသဆုံးမှာသဘာဝဘေးအန္တရာယ်တွေပိုးပြီးတော့ပြင်းထန်ဆိုးဝါးလာသလိုလူမှုစီးပွားအပေါ်တည်ရောက်မှုတွေလည်းပိုတွေ့လာနေရပါတယ်။ဒါကြောင့်လည်းဥရုယာသီပြောင်းလဲမှုအရေးနိုင်ငံဆောင်တညီတညွတ်တဲ့ဝိုင်းဝန်းလုပ်ကံကြဖို့ကမ္ဘာကုလသမဂ္ဂအဖွဲ့ကြီးကလည်းအပူတပြင်းတိုက်တွန်းနေတာဖြစ်ပါတယ်။
အဲ့လောက်ပြောပြသွားတာဖြစ်ပါတယ်။မကြခင်မှာတော့စနေညအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုသန်စီစဉ်နဲ့စနေညသကဝိုင်းစီစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
ဗီအမေရိကန်အတန်ကနေအောက်တိုဘာ2ရက်နေ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုည10နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ31 32 58နဲ့လိုင်းလမီတာ190တို့ကနေအတန်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစည်းအဝေးမှာတော့စနေညတိုင်းနားဆင်ရတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီထဲမှာတော့စနေညသကဝိုင်းအစည်းအဝေးနဲ့ဒုအတန်အစည်းအဝေးတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အရင်ဆုံးတော့ဒုအတန်အစည်းအဝေးကိုနားဆင်ရမှာပါ။ဒီ season ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စံ podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီ season ကို Foundation Hero တွေကတင်ဆက်တာဖြစ်ပါတယ်။စကိုင်းတိုင်းအတွင်းမှာပရိပခ္ခတွေကဆက်လက်ဖြစ်ပွားနေသေးပါဒိုးတန်နဲ့စကားပြောဖြစ်ခဲ့တဲ့အဲဒီကဒေသခံတချို့ကတော့စစ်တပ်ရဲ့အကြမ်းဖက်တဲ့ရန်ကိုကြောက်ပြီးတိုးတဲ့တိန်ချောင်ရင်အကူအညီမဲ့နေကြပါတယ
်ဂျွာထဲမှာအုံငင်းပောက်ကွဲတန်ကြားလိုက်တာနဲ့ကိုစိုးစိုးတို့အထုပ်ပိုးတွေပြင်ပြီးတိုးတဲ့ကိုချွတ်ဖို့ပြင်ရပါတော့တယ်မကြခင်ဂျွာထဲကိုစစ်သားတွေဝင်လာပြီးစစ်စေးမင်းမြန်နိုင်တာကြောင့်သူကတခြားဒေသခံတွေပါရွာထဲမှာမနေရဲကြတော့ပါဘူးစကြင်ပါလာပထမဘက်ကဒီပရင်မျိုးနဲ့မလန့်မကန်းရွာတီရွာမှာရွာချိတ်လန်ကိုစစ်ကားဖျက်မောင်းနေချိန်ဘုံပေါက်ကွယ်မှုဖြစ်ပွားခဲ့ပါတယ်ဒီလိုပေါက်ကွယ်မှုအပြီးမှာစကြိုက်ဆိုသလိုတနက်နဲ့စစ်သားတွေကပစ်ခတ်တာကြောင့်ကိုစောစောလိုရွာထဲနေသူတွေဟာတောထဲကိုပြေးပုန်းကြရပါတယ
်ဘယ်ဖွဲ့စည်းရလောက်ကြလဲဆိုမျိုးလဲအဲဒီရောက်တာမပြီးဘူးဗျာဒီနေ့မြေရတဲ့ကျွန်တော်တို့ရွာတွေကြောက်တာပေါ့အလုံးစုံအဲ့ဒီဘုံနေရာတွေကွဲလိုက်ပြီးတွေ့ပြီးချင်းကြတော့တို့ကလည်းရန်နဲ့ပြစ်တာပေါ့အဲ့လိုဒါထိရွာထိကားကြီးနေပေါ့နော်အဲ့နေနေတော့ဆော့တို့လည်းပြစ်တယ်အဲ့လိုပြစ်တဲ့ခါကျတော့ရွာထဲလူတွေမနေရဲဘူးအကုန်လုံးကလည်းပြစ်တဲ့လူကြီးရောလူငယ်ရောပေါ့နော်ရှောင်းမရှောင်းမလို့ပြီးတော့အကုန်လုံးထတ်တင်းရှောင်းနေတယ်လူငယ်ကြီးတော့နောက်ရက်လောက်အထိကိုပြန်မလာဘူ
းအာနာသိမ့်ပြီးနောက်ပိုင်းတို့တွေတောထဲကိုအခုလိုရှောင်းပုံးနေရတာငားချိတ်ထဲမနေရှိပြီးဖြစ်ပါတယ်မက်လာတတိယဘက်အတွင်းကသူတို့ရွာအနီးမှာရင်းနှီးဦးတည်ဆုံးခဲ့စဉ်ကလည်းတနေ့ရင်းရင်အား100လောက်ကလာရောက်တက်ဆွဲခဲ့ပြီးဒေသခံ6ဦးကိုဖမ်းဆီးခေါ်ဆောင်က9ရက်ကြာမှပြန်လွတ်ခဲ့ပါတယ်။ဒါ့အပြင်ကဏီကြီးရွာမှာချက်မပြေးပဲကြန့်ရှိခဲ့တဲ့ရွာသားတွေကိုရိုင်းနှံနှိမ့်ဆက်တာတွေရှိတယ်လို့သတင်းတွေပြန့်နှံ့နေပါဗျ။အဲ့ဒီအဖြစ်အပျက်တွေဖြစ်ပြီးတဲ့နောက်မှာတော့ရွာရဲကိုစစ်သားတွေဝင်လာတော့မဲ့အရေးအယောင်မြင်တာနဲ့ပဲတရွာလုံးနီးပါးရှောင်ပြေးရတော့တယ်လို့ဆိုပါတယ်။စကိုင်းတိုင်းဟာစည်ရေးပြင်းထန်တဲ့ဒဲမှာပါဝင်ပြီးအထက်ချင်းတွင်ဒေသတွေအလောင်းတော်ကတပနယ်တဝိုင်းနဲ့ဒီပရင်နဲ့စကိုင်းကချင်နယ်ဇက်တွေမြောင်ချောင်းဦးစားတဲ့နယ်တွေမှာစစ်ကောင်စီတပ်တွေနဲ့ PDF တွေအပြန်အလှန်ပစ်ခတ်မှုဖြစ်ပွားလေးရှိပါတယ်။စကိုင်းတိုင်းရဲ့38မြို့နယ်မှာ10မြို့နယ်ထက်မနည်းကလက်နက်ကင်တော်လှန်ရေးပြုလုပ်နေကြတာဖြစ်ပါတယ်။စစ်ကားတွေမိုင်းဆွဲခံရတာပျောက်ကြားစနစ်နဲ့တိုက်ခိုက်ခံရတာတွေရှိပြီးဆိုရင်အထိအနီးနားပတ်ဝန်းကျင်ရွာတွေကရွာသူရွာသားတွေဟာထွက်ပြေးတိမ်းရှောင်ကြရပါတော့တယ်။
ကိုယ်ကတော့ကျမမကြောက်ဘူးဆိုပြီးအရန်လူတွေကုန်ဆက်ကြပေါ့ကျမကလေးကတလားဒါလေးဆိုတော့လေမိုးလေးရလဲပွားပွားလေးကြာနေတော့ပြားမှာဆိုတာနဲ့မထွက်ဘူးအဲ့နဲ့သူကဝင်လာကြပြီးတော့အင်ရှင်တို့အင်ရှင်တို့နဲ့ဆိုင်ကဲနှစ်သီးနဲ့လူငါရောက်လာနေမှာပေါ့အဲ့နဲ့ကျမကလည်းမထူးနဲ့မထူးပဲနဲ့သူတို့မြင်တော့ဦးမြင်တော့ကျမကလည်းဒီခြေကလေဘက်ကိုထွက်လာတော့
ပလဲမြို့နဲ့အကျဉ်းကရွာတွေကိုရှာဖွေစင်မှာမိခင်တဦးကသူကြုံတွေ့ခဲ့ရတဲ့ဖြစ်စဉ်ကိုပြန်ပြောပြတာဖြစ်ပါတယ်။စစ်သားတွေအင်ရှိရောက်လာချိန်မှာအသက်ခံရမှကြောက်လန့်ပြီးဖက်နှက်တောင်မစည်းနိုင်တော့ပဲမိုးရိပ်ရဲကလေးချီပြီးထွက်ပြေးခဲ့တာဖြစ်ပါတယ်။ရွာတွေကထွက်မသွားခင်သူ့အိမ်ကိုလည်းမှွေနှောက်ရှဖွေသွားတယ်လို့ပြန်ပြောပြပါတယ်။ပန်ဆက်ရွာနားမှာနေထိုင်တဲ့သူတဦးကတော့သူ့အနေနဲ့ခဏခဏပြေးရတာများတဲ့အပြင်သူ့ရွာမှာမနေရတာကြောင့်တခြားမှာအိမ်ငှားနေတယ်လို့ဆိုပါတယ်
။အေးကျွန်တော်တို့နဲ့တဆက်ကမ်းရွာပန်းစစ်ဖြစ်နေရောလေ။အဲ့မှာစစ်တပ်ကထိုင်ကားတော့ကျတော့နတ်တန်ကြီးကသူတို့တိုင်းတိုင်းနဲ့ဆိုတော့လူကြီးတွေကလည်းကြောက်နေပြီးတော့ညတိုင်းအိမ်မရဖြစ်တာလေအေဂျင့်တွေကကြောက်နေကြတာပါလို့မျိုးပေါ့အဲ့တော့ဒါဆိုတတိယမြောက်ပြီးတော့ဟောလာလို့ရှိတယ်3လလောက်လို့ရှိပြအဲ့တော့လည်းညီလို့ရတယ်ဟောနှစ်ခါရှိတော့ကျွန်တော်တို့ကတော့ဒီကတော့တော်ရဲမှာအလုံးစုံနေတူတဲလေးမှာတော့ခုကနေနေရဆိုတော့
ကောင်းတော့ဆင်မကြီးတော့လို့မဟုတ်ကြီးနောက်ဆုံးကောင်းတော့အကူတွေလည်းတကယ်ပြောင်းနေရအောင်ဆိုတော့လည်းအင်းငါးပြီးနေဖြစ်သွားတာလို့ပါတချို့ဒေသခံတွေဟာစစ်တပ်ကလက်နက်ကန်ခုခံသူတွေကိုစတင်ချေမှုန်းကြတဲ့ကတော်ရဲနေလာရတာအခုဆိုလာနေချီကြနေပါပြီအဲ့ဒီထဲမှာဒေါ်သင်းသင်းတို့မိသားစုလည်းပါပါတယ်စက်တုံးနှစ်အရွယ်သမီးလေးနဲ့၆နှစ်အရွယ်တားလေးတို့ကိုခေါ်လာပြီးဧပြီလကလေးကအခုထိတော်ရဲမှာဖြ
သူများတင်းတဲ့ဒီဘာတွေထားမလဲဆိုယောက်ျားလေးတွေလည်းအဲ့လိုရှောင်းပြုံးပုံးနေရတာတွေပေါ်တော့ကြတော့အဲ့နွားဆောင်လေးတစ်ခုအဲ့လိုမျိုးနွားဆောင်လေးတွေမှာမိသားစုလေးရောပြအေးရတာပဲဘောရွာနေရင်လည်းအဆင်ပြေမှာမဟုတ်လို့တော်ရနေတာပဲစိတ်လုံးပါတယ်ဆိုပြီးတော့ကလေးအန်ဒီရဲ့ဒီရောကိုတော့ကိုတောင်းနေဆိုတော့အဝါဖြစ်တယ်ဆိုတော့တော်ရတဲ့စိတ်တုံးချပြီးနေလိုက်တော့တာဒီအေဂျင်မှာပဲပြန်နေတော့မယ်ကို့အတွက်ကြောက်တာတယ်ကိုသားသမီးလေးတွေရှည်ရည်ပြောဆိုအော်လက်နက်ချင်းပစ္စည်းချင်းလည်းမတူတော့ကြတော့ကိုသမီးလေးရှည်တယ်ဆွဲသွားလဲကိုကလိုက်လို့ရှင်ကိုနောက်တစ်ဆက်ပဲအသက်တစ်ခုထပ်ပါမှာဆိုတော့အဲ့အလေးတွေနဲ့ပဲနေရတော့တာပဲ
ရွှေပြောင်နေထိုင်ရသူတွေဟာတောင်ကြချောင်းရီကိုချိုးတော်ထွက်ဟင်းသီးဟင်းရွက်တွေချက်ပြုတ်စားတော့လာတာငါးလညီပါရှိပြီဖြစ်ပါတယ်။အကာမရှိတဲ့နွားဆောင်တဲထဲမှာနေရသလိုကျမကြီးအပေါ့ပါသွားဖို့အင်တာလည်းမရှိဘူးလို့ဆိုပါတယ်။တိုက်ပွဲတွေခဏခဏဖြစ်ပွားနေတယ်။ကဏီမြို့နယ်ချင်းတွင်းမြစ်အရှိတ်ကံကရွာသူရွာမှာနေထိုင်တဲ့ဦးဝင်းကလည်းတော်ထဲမှာရှောင်ပုံးနေရတာကာလကြာလာတာနဲ့အမျှခက်ခဲလာတယ်လို့ဆိုပါတယ်။သူက
ကျွန်တော်ကိုဗစ်တုန်းကလည်းကျွန်တော်ကားရပါရဟိုမထွက်ရဘူးလေ။မထွက်ရတော့ဆန်းနိုင်ကျွန်တော်တို့ဒီလိုပြတ်တာပေါ့ဗျာတို့လက်ရှိမှာတော့အဲမှာတော့ဒီလိုတော့ဆောက်တော့ဒေးလေးတွေဆောက်ထားတာလေးတွေကြည့်ရမယ်တချို့ကကျွန်တော်တစ်ပင်ရိတ်မှာငုပါလေးနေဆွဲပြီးနေရတာပေါ့ဗျာဟုတ်မညဆိုရင်ပြင်လာလို့မှုပဲဗျာမညဆိုခိုင်းနေရတာပဲဟုတ်ကဲ့ဆိုတော့တိတိရလည်းမလုံးလူကလည်းအများတော့အဲ့လိုမများဘူးပေါ့ကျွန်တော်မျိုးကြီးဆိုရင်ခလီနေထလာဟွာလောက်ပဲရှိသေးတယ်ဆယ်ရက်လောက်ပဲရှိသေးတယ်ခလီဆိုတော့ခလီနေနေဆိုတော့ပူဆိုတော့ပေါ့ကျွန်တော်တို့ဒီမှာဟွာရှင်လို့ပါလို့တော်ရဲမှာဆိုချင်းလို့ပါလို့ကြောက်ရတယ်လေပြီးတော့တဲ့ကျွန်တော်တို့ဘက်ကမိုးကတားကောင်းတာလေခုဆိုညလင်းညရှိပြီဆက်ရွာဆိုတော့တားအေးအောက်ကလည်းအဆိုးနေတာပေါ့ဗျာဆန်းလာရတာလေထောက်ပတ်နိုင်ရကြင်မှာပေါ့ဗျာ
ကဘာကူလာတမကအဖွဲ့အစည်းတစ်ခုဖြစ်တဲ့ UN OCHA ရဲ့ထုတ်ပြန်ချက်အရစကိုင်းတိုင်းဒေသကြီးမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအခြေအနေတွေဟာစိန်ခုံမှုများစွာရှိနေတယ်လို့ဆိုပါတယ်စကိုင်းတိုင်းအတွင်းမှာစက်တင်ဘာလ4ရက်နေ့ကအိုးအိမ်စွန့်ခွာထွက်ပြေးရသူခံမှန်းကျင့်4000ခွဲဟာလေမူလနေထိုင်ရာကိုပြန်လည်ရောက်ရှိခဲ့တယ်လို့យေတာထားပါတယ်။လူသားချင်းစာနာမှုလုပ်ငန်းဆောင်ရွက်နေတဲ့အဖွဲ့အစည်းတွေဟာနေရွှေ့ပြောင်းလာသူတွေကိုအကူအညီနဲ့အကာအကွယ်ပေးရဖို့ပေးရဖို့ကြိုးစားနေပြီးတွားလာရင်းနဲ့အခြားစိန်ခေါ်မှုတွေကြောင့်အကူအညီပေးရအစီအစဉ်ကိုခက်ခက်ခဲခဲဆောင်ရွက်နေရတယ်လို့ဖော်ပြထားပါတယ်။စစ်ဘေးရှောင်စီရင်ကိုကောက်ခံတာမျိုးမရှိတဲ့အတွက်စကိုင်းတိုင်းအတွင်းကစစ်ဘေးရှောင်ဥယျာဉ်ဘယ်လောက်ရှိလဲဆိုတာတော့မသိရပါဘူး။စကိုင်းတိုင်းလိုပဲတိုက်ပွဲတွေကြောင့်ချင်း၊ကချင်း၊ကယား၊ကရင်၊မွန်နဲ့တနင်္သာရီတိုင်းဒေသကြီးကလူဦးရေ2,000ကျော်ဟာလဲအိုးအိမ်ဆုံးခွာထွက်ပြေးနေရတယ်လို့ UN OCHA ရဲ့စီးရင်အရသိရပါတယ်။စစ်ရှောင်ထောက်ပံ့ရေးလုံနေသူတို့အုပ်နဲ့ဒို့အတန်ကစကားပြောပြခဲ့ပါတယ
်။စစ်ဘေးရှောင်ကိုတူရင်လည်းပဲမလူရင်မလူတဲ့အချိန်မှာဖမ်းဆီးခံရတဲ့အနေနဲ့လည်းရှိရတယ်။လူရှင်ရောအမှုခံတဲ့သူဆိုတော့ဒီတနေရာနဲ့တနေရာကျွန်တော်တို့ပစ္စည်းတွေဆယ်တဲ့နေရာအချို့ကားတွေကမတင်ကျင်ကြတာတွေရှိတယ်ပေါ့ဒါစပေးရှောင်းနေအတွက်ပစ္စည်းတွေဆိုတော့အကယ်၍များဒီပစ္စည်းတွေကိုမိသွားခဲ့ရင်တွေ့သွားခဲ့ရင်ပစ္စည်းတွေသွားခဲ့ရင်ဖမ်းခရမှာလားပေါ့အဲ့လိုမျိုးတွေလည်းစိုးရင်စိတ်ကြီးနေတယ်အဖြစ်နေကြတာပေါ့ဒီစပေးရှောင်းအတွက်အဓိကကစေဝါပေါ့ဗျာဥမာစေဝါကဒီဖြားတာနားတယ်ခလေးတွေဟိုတွင်ပေါ့ပြားလို့နားလို့မှုစီးပွားလေးတွေကုညီပေးပါအောင်ပေါ့ဒီလိုမှကုညီတောင်းနေပေါ့ဒီနေ့ကုညီတောင်းတာကို3-4ရက်နေလာကုညီပေးနေတာမျိုးတော့ရှိတယ်အောင်လို့ဆိုတော့သူတို့ကဒီလမ်းမပိတ်ပြီးတော့မှအဲ့လိုမျိုးစစ်တမ်းစီးတာတွေပြီးတော့စီးပွားရေးတွင်ယူဆောင်သွားတာမျိုးတွေပစ္စည်းတွေယူဆောင်သွားတာရှိတဲ့အတွက်ကြောင့်မို့နောက်လေးကြံ့ကြံ့လာတော့အဲ့လိုမျိုးတွေရှိတယ်ခေါ်တော့ internet line ကဆက်သွယ်တာရှိရလေခုကြ internet line မှာတို့တွေရောဒီလိုမျိုးတို့ရမှာဒီလိုမျိုးဖြစ်နေရဲအကူအညီပေးပါအောင်ဆိုတော့မလွယ်ဘူးတဲ့ပေါ့ပါဒီလိုမျိုး internet line ဖြစ်လိုက်တဲ့အကြောင်းမို့လို့အကူအညီပေးနိုင်ဖို့ဆိုတော့သူတို့ရဲ့ဒေတာကံရွာတွေရွာလေးတွေပေါ့ဗျာအဲ့လိုအချက်တွေကမသိတော့အဲ့ဒါလည်းတော်တော်ခက်ခဲတဲ့အနေထားစိန်ခေါ်မှုပဲ
လက်ရှိအချိန်မှာတော့စက်ကောင်စီနဲ့စီရေးတင်းမဒေတာ25ခုကို internet line ဖြတ်တောက်ချပြီးအဲ့ဒီအထဲမှာစကိုင်းတိုင်းဒေတာကြီးကရင်းမပင်အရာတော့ကဏီပလဲ ရေဦး30ဘူးတလင်တို့ပါဝင်ပါတယ်စစ်ပေရှောင်းနေတဲ့မှာအင်ကိုပြန်လိုက်တော်ရဲပြေပုံလိုက်မလုတ်ချင်တော့တာကြောင့်ပြည်သူအောင်ပွဲရတဲ့အထိတော်ရဲပဲနေမယ်လို့ဆုံးဖြတ်လိုက်သူတွေလည်းရှိပါတယ်စကိုင်းကနေရဆုံးခွာနေရသူမိခင်တဦးဖြစ်တဲ့ဒေါ်သင်းသင်းကတော့တင်းငင်အေဂျင့်ရဲ့အချိန်အမြန်ဆုံးရောက်စေချင်နေပါတယ်
လူများရွာတွေလည်းအလွန်ကြီးကြီးချင်းကြီးရဆစိတ်မချဘူးလို့ကြားတော့ကြတော့အဲ့ဒါအဲ့လိုမျိုးဆိုတော့ပြီးစေချင်လာပြီးရွာလည်းကိုကဟိုတော့တဲ့နေလက်ဆနဲ့ဆိုတော့ပြန်နေလို့ကအဆင်မပြေသေးဘူးဆိုတော့နေတာကတော့ပြန်နေချင်လာပြီးပါငင်းငင်းငန်းငန်းဖြစ်စေချင်လာပြီ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးတန်ဖွဲ့သားတွေကပြောလင်းပါတယ်။လုံချုံရင်းချင်းတွေကြောင့်ဆောင်းမတွင်ပါဝင်သူတွေရဲ့အမိကိုပြောင်းလဲအသုံးပြုထားပါတယ်။ဒိုးတန်တန်လှည့်အစီအစဉ်ကိုဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျင်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOE ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Foundation Hero တွေကတင်ဆက်တာဖြစ်ပါတယ်။ဒိုးတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။မြန်မာနိုင်ငံတော်ကလူခွင့်အခြေအနေတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒိုးတန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့စနေညသကပိုင်းအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာမြန်မာပြည်ကပြောင်းရွှေ့အခြေချသူတွေတော်တော်များများလုတ်ကိုင်းတဲ့ဆူရှီလုပ်ငန်းဟာအကျိုးအမြတ်များများရသလိုတစ်ဖက်ကလည်းရင်ဆိုင်ရတဲ့အခက်အခဲတွေရှိတယ်လို့အောင်မြင်နေတဲ့ဆူရှီလုပ်ငန်းရှင်တဦးကပြောပါရယ်ဆူရှီလုပ်ငန်းတစ်ခုကိုဥဆောင်လုတ်ကိုင်းနေသူချင်းတိုင်းသားကျင်းလမ်းခုတ်ကိုမိုင်းအင်ဂျင်နိုင်ကမေးမြန်းပြီးတော့တင်ပြထားပါရယ်ခင်ဗျာ
မင်္ဂလာပါရှင
့်မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့ရှင်အခုဒီအမေရိကန်ပြည်ထောင်စုတက်နစီပြည်နယ်မှာဟိုပြီးခဲ့တဲ့သတင်းပတ်ကဒီဆူရှီလုပ်ငန်းလုပ်ကင်နေတဲ့ချင်းတိုင်းသားတဦးကနေပြီးတော့သူလုပ်တဲ့ဒီ food market ပေါ့နော်အဲ့ဒီဆိုင်မှာသူကနေပြီးတော့ဒီဟိုပါပေါ့နော်ပြစ်ခတ်မှုဖြစ်ခဲ့တယ်ပေါ့လေအဲ့ဒီမှာသူအဲ့ဒီဝန်ထမ်းတွေကိုလည်းသူပြစ်ခဲ့တယ်လို့အဲ့ဒီမှာတယောက်တည်တယ်နောက်တော်တော်ဟိုကပေါ့ဟိုတချို့တွေလည်းတန်ရာရကြတယ်ပေါ့နော်။တော့သူကိုယ်တိုင်ကကြတော့သူကိုယ်သူပြစ်တတ်သွားတယ်ပေါ့လေ။သူဆိုတော့ဒီလိုဖြစ်ရက်ကကိုကုတို့လိုဒီဆူရှီလုပ်ငန်းလုပ်ကင်နေတဲ့အမေရိကန်ပြည်ထောင်စုမှာရှိတဲ့ဒီမြန်မာနဲ့တိုင်းရင်းသားတွေပေါ့လေ။အဲ့ဒါတွေရဲ့ဒီဆူရှီလုပ်ငန်းကိုဘလို့ရိုက်ခတ်မှုတွေရှိလဲရှင်။နောက်ဆက်တွဲနေနဲ့
။ဟုတ်ကဲ့။အဲဒါနဲ့ပတ်သက်ပြီးမှကျွန်တော်ပြမအူဆုံးအနေနဲ့ပေါ့နော်ဒီတနစီမှာတီရှင်းသွားခဲ့တဲ့ကျွန်တော်တို့ညီလေးပါနော်အာကိုအိုက်ထန်းနဲ့ပတ်သက်ပြီးမှဟောသူဒီလူမျိုးဖြစ်သွားတာကိုကျွန်တော်အနေနဲ့အဲပြန်ပြီးမှကြားရတဲ့ချိန်မှာနော်တွေ့ရတဲ့ချိန်မှာသတင်းတွေကနေပြန်ပြီးတွေ့ရတဲ့ချိန်မှာကျွန်တော်ကလုံးဝအဲစိတ်မကောင်းဘူးအယံဝမ်းနေတယ်အဲပြီးတော့သူ့ရဲ့ကြံရည်တဲ့မိသားစုတွေနဲ့အတူထပ်တူထပ်မြဝမ်းနေတယ်ဆိုတဲ့စကားကိုကျွန်တော်ပြောချင်တယ်ပြီးတော့သူနဲ့အတူပဲအဲဒီအဲ food market မှာသူတို့အဲပိကမှုမှာတည်ဆုံသွားတဲ့အဲသူတယောက်ရဲ့သူရဲ့မိသားစုရဲ့တိခိုက်တိုင်ရရသွားတဲ့အဲသူတယောက်ချင်းစီတိုင်းအတွက်လည်းကျွန်တော်မကောင်းဘူးသူတို့မိသားစုတက်ဆိုင်ရအတီးတီးနဲ့သူကျွန်တော်အတူကိုယ်ကပေါ့နော်ထပ်တူထပ်မြခံစားရတယ်ဆိုတဲ့အကြောင်းကျွန်တော်ပရမဥစ္စာပြောလို့တယ်နောက်ပြီးတော့ခုနအမအင်ဂျင်နိုင်မေးသွားတဲ့အဲပြောသွားတဲ့အတိုင်းပဲပေါ့နော်ဒီလူဖြစ်တဲ့ case ကနေပြီးမှကျွန်တော်တို့မြန်မာအဲဆူရှီအဲဒီကွယ်အစီပွားရေးတစ်ခုမှာကျွန်တော်တို့ကတော်တော်များများထိခိုက်သွားနိုင်တဲ့အခြေအနေတွေလည်းရှိနိုင်တယ်ခရရိုက်သွားနိုင်တဲ့အခြေအနေတွေလည်းရှိတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးမှကျွန်တော်တို့ပြောရမယ်ဆိုရင်တော့ဟိုသူ့ရဲ့အရေးမြစ်ဒီလိုဖြစ်ရတဲ့အကြောင်းရင်းအရေးမြစ်ကိုကျွန်တော်တို့ကကျွန်တော်တို့ဒီဆူရှိအစီပွားရေးလောကအမှာဝင်နေတဲ့သူတွေကအတိတ်ကကျွန်တော်တို့အဖြေရှာဖို့တော့လိုအပ်မယ်လို့ကျွန်တော်မျော်လင့်တယ်ပေါ့နော
်ဒီဖြစ်ရတဲ့ပတ်သက်လို့ဆူရှီလောကမှာပြောနေကြတဲ့တိတ်တစ်ခုကလည်းခွဲခြားမှုပေါ့နော်ခွဲခြားဆက်ဆံခံရတယ်ဆိုရဲဆိုတော့အဲ့လိုအမြင်နေတဲ့အဲရှိနေတဲ့ခါကြတော့ဒီအားနဲ့ပတ်သက်လို့ကိုခုရဲ့အမြင်ရောဘယ်လိုရှိလဲရှင
်ကျွန်တော်ရဲ့ဆူရှီတွေ့ကြုံဖက်တန်းလာခဲ့တဲ့ကိုနှစ်တာကာလအတွင်းပေါ့နော်အခုလက်ရှိကျွန်တော်အမေရိကန်နေရောက်တဲ့အချိန်ကစပြီးမှကျွန်တော်ကမိသားစုရှိပွားရေးဆူရှီလုပ်ငန်းတစ်ခုအနေနဲ့ franchise ယူထားတာကိုကျွန်တော်အကိုကပထမဆုံးဒီဆူရှီ franchise လုပ်ငန်းကိုသူကလည်းစလုပ်ခဲ့တယ်နယူးယောက်မှာပေါ့နော်အဲ့လိုနဲ့ကျွန်တော်တို့လည်းကျွန်တော်အကိုအဖင်းသူ့ရဲ့ဆိုင်မှာကျွန်တော်တို့မိသားစုလုပ်ငန်းအနေနဲ့ကျွန်တော်လည်းလုပ်သွားလုပ်ခဲ့တယ်ပေါ့နော်လုပ်လာရင်းကနေမှကျွန်တော်ကိုယ်ရှင်ကျွန်တော်က
ဆူရှီလုပ်တဲ့လူတက်တန်းကကျွန်တော်ရဲ့တက်တန်းကဟို6နှစ်ဖြစ်နေပြီလက်ရှိကျွန်တော်ကတော့အဲဆူရှီဟက်ရှပ်အနေနဲ့ကျွန်တော်ဒီထိုးစားအော်ကလာဟိုမားမှာကျွန်တော်လုပ်နေတယ်ထိုကျိုဂါဒန်ပေါ့နော်ကျွန်တော်ဆိုင်ရအဲ့မှာကျွန်တော်ဟက်ရှပ်အနေနဲ့ကျွန်တော်လုပ်နေတယ်ဆိုတော့ကျွန်တော်ဖြစ်တန်းလာတဲ့ဒီအတွက်ကျွန်တော်ပြောမှဆိုရင်ခုနပြည်ထနာကြီးကဒီ food market မှာရှိတဲ့ franchise ယူတဲ့ contractor ဒီနဲ့ပတ်သက်ပြီးမှဖြစ်တဲ့ပြည်ထနာအဲ့ဒါမှာကျွန်တော်တို့ဘယ်လိုလဲဆိုတော့ကျွန်တော်တို့ဆော့ဆော့ပြောသွားဆော့ဆော့တော့ပြောသွားတယ်လို့ပဲဒီ food market မှာကျွန်တော်တို့ကရောက်လာပြီဆိုတော့အဲ food market ကနေကျွန်တော်တို့ food market အောက်မှာကျွန်တော်တို့ကရှိလာလဲဆိုတော့ကျွန်တော်တို့က daily department ဆိုတာရှိတယ်ဆိုတော့ကျွန်တော်တို့စားသုံးကုန်လုပ်ငန်းတွေပတ်သက်တဲ့အားလုံးက daily ရဲ့အောက်မှာရှိတယ်ဆိုတော့ daily ရဲ့အောက်မှာရှိတဲ့တော့ daily ဒီမှာရှိတဲ့ daily manager တွေ supervisor တွေနော်ခုတ်ပန်းခုတ်ထူးဆိုတာရှိတယ်အဲ့ဒါလေးတွေကနေအဲ့ဒီဟာတွေက CVC ကျွန်တော်တို့ကိုသူကအဲဗာလဲဆိုတော့အဲဗာလဲဆိုတော့ကျွန်တော်ကိုသူကနေမှာဗာလာအဲထိမ့်ချုပ်ထားတာဗောနော်ကျွန်တော်တို့ကိုသူကနေမှာအဲစီမံကွက်ကဲထားတာဗောနော်စီမံကွက်ကဲနေတာဗောဆိုတော့အဲ့ဒီမှာဗာဖြစ်လာလဲဆိုတော့ကျွန်တော်ရဲ့တွေ့ကြုံရအဲကျွန်တော်တို့မိသားစုကဒီ sushi လုပ်ငန်းထဲမှာလဲကျွန်တော်လှုပ်လာတဲ့အဲတခြားကျွန်တော်တွေ့ကြုံရတာကသူတို့ဒီ daily manager တွေကနေ daily manager ပဲဖြစ်ဖြစ်သူတို့ရဲ့အဲ chef တွေ cook one တွေကပဲဖြစ်ဖြစ်ကျွန်တော်တို့ကိုအမြဲတမ်းအဲစောင့်ကြည့်နေတယ်ဆိုတော့သူတို့ကတော့သူတို့ရဲ့ policy အတိုင်းပေါ့သူတို့လည်းဝန်ထမ်းနေပဲဒါပေမဲ့ဝန်ထမ်းနေရှင်မဲ့သူတို့ကခုနကျွန်တော်ပြောလို့လေ used to ဖြစ်နေတဲ့ချိန်မှာဒါကို fixing လုပ်တဲ့ချိန်မှာကျွန်တော်တို့ကလည်းဒါကိုရင်ဆိုင်ရတာပဲအဲရင်ဆိုင်ရတော့ okay ကျွန်တော်တို့ဒီမှာပြဿနာပါလဲဆိုတော့ခွန်တယောက်နဲ့တယောက် relationship social relationship တော့ခေါ်တယ်လို့ပြီးရင် communicate ပေါ့နော်သူတို့နဲ့ကျွန်တော်တို့ communicate လုပ်တဲ့နေရာမှာဘာလို့လဲဆိုတော့ကျွန်တော်အနေနဲ့ကျွန်တော်ဒါကိုကျွန်တော်တို့ဘယ်လိုရင်ဆိုင်လဲကျွန်တော်ဘယ်လိုဖြေရှင်းလဲဆိုတော့ okay အဲဒါလေးတွေကိုဒီလိုလုပ်ပေးပါနော်လို့ပြောလို့ဆိုရင် okay ကျွန်တော်အဲလုပ်ပါမယ်တကယ်လို့များကျွန်တော်မလုပ်နိုင်ခဲ့ဘူးသူတို့မလုပ်နိုင်ခဲ့တာသူတို့တွေ့လို့ရှင်တယ် okay ကျွန်တော်တို့ရဲ့အားနဲ့ချက်ကြောင့်ဒီလိုဖြစ်သွားတဲ့အတွက်ဒီအတွက်ကျွန်တော်အကောင်းဆုံးစူးစမ်းပါမယ်ကျွန်တော်တို့အဲအလို့သမားအစ်စ်ဒီကျွန်တော်ခေါ်ထားတဲ့ sushi chef ဒီ helper တွေကလည်းတို့အစ်စ်ဒီဆိုတော့တို့နားမလည်သေးတဲ့ချိန်မှလေးဒီဒီလိုမျိုးလေးတွေဖြစ်သွားတဲ့အတွေ့ကျွန်တော်တို့တောင်းပန်ပါတယ် apologize လုပ်ဖို့ဆိုတဲ့ဟာကိုပေါ့နော်ကျွန်တော်တို့ကကျွန်တော်ဆိုင်ပဲဒီ market ထဲမှာရှိတဲ့ sushi franchise ယူထားတဲ့ဆိုင်လေးကကျွန်တော်ဆိုင်ပဲကျွန်တော်ဟာပဲတို့ကဘာကြောင့်ကျွန်တော်တို့ကိုရှာရှည်ရတယ်လဲကျွန်တော်တို့အုပ်ချုပ်နေရတယ်လဲဆိုတဲ့ကျွန်တော်တို့ကဒီ concept ချက်ကြီးကရှိလာတယ်ပေါ့နော်ခုနသူတို့ကြက်မှတ်ထားတဲ့အရာနဲ့ကျွန်တော်တို့ကသွားပြီးကြီးတဲ့ချိန်မှာသူတို့ကမခံမရနိုင်ဖြစ်သွားတာပေါ့နော်ခံပြင်းတယ်ဒေါ်လာထွက်တယ်ပြင်တိမ်ငယ်စိတ်တွေလည်းရှိလာတယ်ဟိုအော်တိုမက်တစ်ဝင်လာကျွန်တော်တို့လည်းဝင်လာတတ်တယ်ကျွန်တော်တို့အဲ့လိုပြောလာတဲ့ချိန်မှာဒီဆိုင်ကခုဆိုင်ပဲလေကျွန်တော်တို့ဆိုင်ပဲလေဘာကြောင့်ဒီလိုမျိုးကျွန်တော်တို့ကိုအယမ်းကြီးကိုကြက်မှတ်နေရတယ်လဲကွန်ပလိန့်တက်နေရတယ်လဲဆိုတဲ့ခံစားချက်တိမ်ငယ်စိတ်ကကျွန်တော်တို့ကအထူးသဖြင့်ကျွန်တော်တို့မြန်မာပြည်ကနေရွှေ့ပြောင်းနေထိုင်လာတဲ့သူကနိုင်ငံတကာမှာရောက်လာတဲ့ချိန်မှာအော်တိုပါလဲဆိုအလိုလိုနေဒီတိမ်ငယ်စိတ်ကခံစားတဲ့စိတ်ကကျွန်တော်ဖြစ်လာကြတာပေါ့နော်အချို့တရားတရားအရောက်ဝင်လေ
ဟုတ်ကဲ့အဲ့ဒီမှာတစ်ဖက်မှာကြတော့လေဒီလိုအဲ့လို food market မှာရှိတဲ့ကိုနေတတူဝိုင်းရင်ဆိုင်နေရတဲ့ဒီ manager တွေကနေပြီးတော့ကိုယ်တမင်တသက်ဖိအားပေးတာမျိုးဟိုတမင်တသက်လှုပ်တာမျိုးဆိုတဲ့အခြေအနေမျိုးရောကြုံရတာလားရှင
်တမင်တသက်လှုပ်တယ်ဆိုတဲ့တဘောကဆော့ဆော့ကကျွန်တော်ပြောခဲ့တယ်လို့ပဲဒီ food market ခုထဲမှာကျွန်တော်တို့ franchise ယူပြီဆိုတာနဲ့အထူးသဖြင့်ကျွန်တော်တို့ရဲ့ဒီ sushi ပစ္စည်းတွေပေါ့နော် sushi ကုန်ကျန်းတွေပဲဖြစ်ဖြစ်ပေါ့နော်အဲ့ဒါတွေအားလုံးကကျွန်တော်တို့ကခူလာဆိုတာရှိတယ်နော်အဲ့ဒါကျွန်တော်တို့ကဒီကုန်ပစ္စည်းတွေကိုကျွန်တော်ကတူလောင်ထားတဲ့နေရာရှိတယ်ပေါ့နော်ဒါခူလာပေါ့နော်နောက်တစ်ခုက mini freedom sorry super freezer ဆိုတာရှိတယ် super freezer ကြတော့ကျွန်တော်တို့ကဒီငါးတွေအဲဒါ sting ငါးစင်းတွေတူလောင်တဲ့နေရာတစ်ခုရှိတယ်ဆိုတော့အဲ့ဒီတူလောင်တဲ့နေရာကသူတို့စတိုးရဲ့ပစ္စည်းတွေရောကျွန်တော်တို့ရဲ့ sushi နဲ့ပတ်သက် sushi department ကပစ္စည်းတွေရောအဲ့ဒါမှရှိတယ်အကူလာထဲမှာလည်းအဲ့လိုပဲအတူတကွာသုံးနေကြတာဒီကူလာထဲမှာနေတဲ့နေရာထဲမှာအဲ့ဒါမှတော့သူတို့ဖွဲထားတာတူ wrap လေးတွေရှိတယ်သူတို့ wrap လေးတွေရှိတယ်ပေါ့နော်အဲ့ဒါလေး compartment လေးတွေရှိတယ်ဆိုတော့အဲ့မှာထားတာဒါပေမဲ့အဲ့ဒီမှာသူတို့ကနေမှသူတို့လူတွေလည်းအဲ့ဒီက cook 1 cook 2 chef တွေလေးဒီလေး manager တွေလည်းအဲ့ထဲမှာဝတ်ထက်သွားလာပြီးမှသူတို့ပစ္စည်းတွေကိုယူချရင်းနဲ့ကျွန်တော်တို့အထားတူလေးတွေလိုအပ်တာလေးတွေရှိတယ်ပြီးတော့ခါတွေကြိုက်ကျွန်တော်တို့ကပါလဲဆိုတော့ date လေးတွေလွန်သွားတာလည်းရှိတတ်တယ်ဆိုတော့ကျွန်တော်တို့ food safety နဲ့ပတ်သက်ပြီးမှကျွန်တော်တို့က
တမထားတဲ့သူတို့ဒိတ်လေးတွေရှိတယ်ပေါ့နော်အဲ့ဒါသူတို့ရဲ့အဲ့ဒီဒိတ်လေးတွေကိုလည်းကျွန်တော်တို့ကလွန်သွားတာတွေလည်းရှိတယ်ဒါကျွန်တော်တို့ကိုယ်တိုင်ခံစားခဲ့ရတာကျွန်တော်ပြောတဲ့ဆူရှိတက်ကိုဆူရှိရောင်းအားတက်ဖို့အတွက်ဆူရှိဘူးထွက်ဖို့အတွက်ကိုကျွန်တော်အာရုံစိုက်တဲ့ချိန်မှာကျွန်တော်တို့ကဒီဖက်ကဒီ food safety နဲ့ပတ်သက်ပြီးမှဒီအားနည်းချက်လေးတွေရှိတယ်သူတို့လည်းဒါကိုသွားတွေ့တယ်ဆိုတော့ကျွန်တော်တို့ကသွားတွေ့တဲ့ချိန်မှာသူတို့ကတော့တွေ့ရင်ကျွန်တော်တို့ဒီလိုမှလုပ်ဖို့အတွက်ကျွန်တော်တို့အတဏ္ဍာသူတို့ပြောနေမှာပဲဆိုတော့ဒါလေးတွေမှာကျွန်တော်တို့ကနည်းနည်းလေးကျွန်တော်တို့ဖက်ကလည်းအယူဆိုင်ချင်းချင်းဖို့လိုတယ
်ဆိုတော့အခုဒီ sushi လုပ်ငန်းကိုဝင်ရောက်လုပ်ကင်တာပေါ့နော်အဲ့လိုမျိုး contractor တွေအနေနဲ့လုပ်ကင်နေအခါမှာဒီလုပ်ငန်းခွင်မှာဟိုဒီလိုဟာမျိုးတွေနဲ့ပတ်သက်လာရှင်အကာအကွယ်ပေးနိုင်တဲ့အခြေအနေပေါ့နော်အဲ့ဒါမျိုးရောရှိတာရှင
်အော်ဒီဟာကျွန်တော်တို့ကိုဒီလိုဖြစ်နေတဲ့ပြဿနာကိုကာကွယ်ပေးနိုင်တဲ့ဥပဒေရှိတယ်လမ်းကြောင်းရှိတယ်ဆိုတော့ကျွန်တော်တို့ကနေဘယ်လိုလုပ်လဲဆိုတော့ကျွန်တော်အနေနဲ့ဘယ်လိုမြင်လဲဆိုတော့ဒီ daily manager အဲဒီ food market က store manager ပဲဖြစ်ဖြစ်အဲ daily manager ပဲဖြစ် supervisor ပဲဖြစ် supervisor ပဲဖြစ်ဖြစ်ဒီ cook one cook two တွေပဲဖြစ်ဖြစ်ပေါ့နော်ကျွန်တော်တို့ကိုသူတို့ကနေ food safety ဥပဒေနဲ့အညီကျွန်တော်တို့ကိုတည်ပြေးလို့ရတယ်စောင့်ကြည့်လို့ရတယ်အပြစ်ပေးလို့ရတယ်အဲ့ဒါကိုဒါကိုလက်ခံနိုင်တယ်ဒါပေမဲ့လက်ခံလို့ရတယ်ဒါကဒါကပြဿနာမရှိဘူးဒါပေမဲ့သူတို့ကနေပြီးမှဒီလူတာထက်ပို့ပြီးမှကာစတမာတွေရှေ့မှာပဲဖြစ်ဖြစ်အဲဈေးဝယ်တဲ့နော်စားသုံးသူကာစတမာတွေရှေ့မှာပဲဖြစ်ဖြစ်ဒီအဲလူအုပ်ကြားထဲမှာပဲဖြစ်ဖြစ်ကျွန်တော်တို့တယောက်နဲ့တယောက်ဒီလူမျိုးစကားပြောတဲ့ချိန်မှာသူကကျွန်တော်တို့ကိုပြောမစွင်အဲဟိလာငေါ့လားနော်တော့တော့တပုံထပြီးကျွန်တော်တို့ပြောပိုင်ဖို့မရှိဘူးကျွန်တော်ရဲ့ဂုံတိတ်ခါကိုထိပါမှုနဲ့စော်ကားမှုနဲ့ကျွန်တော်တို့ကပြန်ပြီးမှလော်ဖာနေအခုနေတောင်းပြတရားဆွဲလို့ရတယ်ဆိုင်လို့ရတယ်ပေါ့နော
်ဒီအမေရိကန်ကိုရှေ့ပြောင်းခြေချလာတဲ့မြန်မာတိုင်းသားတော်တော်များများကဒီ sushi လုပ်ငန်းကိုဝင်ရောက်လုပ်ကင်ကြရလို့လည်းသိရပါတယ်ဆိုတော့ဘာကြောင့် sushi လုပ်ငန်းကိုဝင်လုပ်ကြလဲပေါ့နော
်အခုဒီ sushi အရှိပိုင်လောကကအဲအတက်ပညာပေါ့နော်ကျောင်းပညာအဲ့လောက်ဟိုမရှိရင်တောင်မှဥပမာနောက်ဆုံးပြောမစမ်းဆယ်တန်းမှအောင်တောင်မှသူတို့ကနေဒီမှာဒီ sushi အရှိပိုင်လောကထဲဝင်လို့ရတယ်အဲဘာလို့လဲဆိုတော့သူတို့ကနံပါတ်1ကသူတို့က sushi လေးတက်ရမယ်ဆိုရင်သူတို့ကဝင်လို့ရတယ်ပြီးခုနပြောတဲ့ communicate ဖြစ်တဲ့သူတို့ English ကနည်းနည်းပါးပါးပြောတတ်ရုံနဲ့သူတို့ကလုပ်လို့ရတယ်ပြီးတော့ခုနပြောတဲ့ကျွန်တော် first safety ကိုအဲနားလဲတယ်ဆိုရင်သူတို့ရတယ်ဟုတ်ဆိုအဲ့ဒါနဲ့အဲ့လောက်သူတို့ကအဲ့လောက်လေးနဲ့ရတယ်နာအဲ့လောက်လေးနားလည်ရင်သူတို့ရတယ်ဆိုတော့လည်းသူတို့တွေ့အရင်လွယ်တယ်လေခုနအဲ့ဒီလောက်အဲ့လောက်ရှင်းလေးနဲ့သူတို့ကဝင်လာကြတော့သူတစ်ဖက်အဓိကပြောမှဆိုတော့ဒီ discipline sushi ချိပွားရေးလောကကအဲကျွန်တော်အပြင်မှာတခြားအလုပ်တွေလုပ်တာတဲ့သူတို့ကဝင်ငွေပို့ရတယ်ခုမှ sushi sign design ကိုကျွန်တော်တို့က franchise ယူထားတဲ့ sign design ကိုကျွန်တော်ယူမယ်ဆိုရင်ကျွန်တော်ကတစ်ပတ်မှာကျွန်တော်က 4,000 လောက်ဝင်နေတဲ့ sign ရှိတယ်ဒါမှမဟုတ်အဲ့ဒီတော့ပို့ပြီးမှ1000ဆိုင်ရှိမယ်1000ခွဲဆိုင်ရှိမယ်တချို့ဆိုရင်3000ခွဲဆိုင်တွေလည်းရှိတယ်ဆိုတော့ဒါကြီးကဒါတပောက်ဝင်ငွေနော်တပောက်ဝင်မှာကို4000ကနေ3000လောက်ကိုဝင်နေတဲ့ဝင်ငွေဆိုတော့ဒါကသူတို့အတွက်ဆူရှိလေးတက်မယ်ခုနအင်္ဂလိပ်စကားနဲ့လည်းပပပြောတက်မယ် food safety ကိုအနေချင်းနားလည်တော့ပေါက်မယ်ဆိုရင်သူတို့ကလုတ်တက်လုတ်လို့ရတယ်ဆိုတော့အဲ့လောက်ထိလွယ်တဲ့လုပ်ငန်းထက်တဲ့လုပ်ငန်းကမရှိတယ်လို့ဖြစ်တယ်ဆိုတော့အမြဲအမြဲရဖို့ပဲအာယုံဆိုင်မိတဲ့အချိန်မှာခုနပြောတဲ့ဥမာဆူရှိဆိုင်တဆိုင်ကသူ့ရဲ့ရောင်းအားက1000လောက်ပေါက်နေတဲ့ဆိုင်1000လောက်ရောင်းအားပေါက်နေတဲ့ဆိုင်ကို main power ဆူရှိအေးဘာမှအလုပ်လုပ်မဲ့ဆူရှိအေးလိတ်မဲ့ဆူရှိ chef တွေရဲ့ helper တွေရဲ့ဆူရှိကျွန်တော်တို့ဆူရှိလောကဒီမှာတော့ကျွန်တော်ဘယ်လိုခေါ်လဲဆိုတော့ဆူရှိလိတ်သားလို့ခေါ်တယ်ပေါ့နော်အဲ့လိုသုံးကြတယ်ပေါ့နော်ဒီမှာဆူရှိလိတ်သားတွေနဲ့ဆူရှိအလုပ်လုပ်တဲ့သူတွေအနေနဲ့ကျွန်တော်တို့ကဒီအယောက်ကို5ယောက်လောက်ကကွန်ပဏီကလည်းသတ်မှတ်ထားပါတယ်အဲဒီ5ယောက်လောက်မင်းပါဝါဖြည့်ဖို့လုပ်ပေးပါလို့သူတို့ကလည်းကျွန်တော်တို့အကြောင်းကြားတယ်အားနှစ်ချက်ရှိတော့ရှိပါနော်ဆိုတော့ကျွန်တော်တို့ဒီမင်းပါဝါဖြည့်ခဲ့မယ်ဆိုရင်ကျွန်တော်တို့ကဆူရှိလိတ်တဲ့ကွာလိတ်ခုနတန်ရှင်းပိုင်းလုပ်တဲ့ကွာလုပ်နေခုနပြောတဲ့သူတို့ကအဲဒီကျွန်တော်တို့ဒီဆူရှိနဲ့ပတ်သက်ပြီးမှဆူရှိအဲ chef line နဲ့ပတ်သက်ပြီးမှကျွန်တော်လို့ရမယ့်အားလေးတွေရှိတယ်အဲ့ဒါတွေဒိတ်တွေကိုကျွန်တော်တို့ကတတ်မှတ်ထားတဲ့ဒိတ်တွေကိုကျွန်တော်တို့ပြင်ဆင်ပေးဖို့အတွက်နောက်တယောက်ထားမယ်လို့ဒီမှာတယောက်ထားမယ်တန်ရှင်းရေးတွေထားမယ်ထမင်းချက်တဲ့လူထားမယ်ဆိုတော့ main power တွေကိုဖြည့်ဖြည့်ရှိရှိကျွန်တော်တို့ကကောင်းကောင်းမွန်မွန်
quay kamata tane machine, call you tane machine, depends on Akale, so don't mean machine.
A cool of you, American empty town zuma, dinama dainari, we all look I needed, the sushi siwai long and a patabio, coco, kurang trade.
จုံတွေ့နေရတဲ့အခြေအနေတွေเนาะနောက်မှာကျမတို့မေးတဲ့မိကုန်တွေကိုအချိန်ပေးပြီးတော့ဖြည့်ဆို့ပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင်အကျွန်တော်အနေနဲ့လည်းမအင်ဂျင်နိုင်ကိုကျေးဇူးများတင်ပါတယ်မအင်ဂျင်နိုင်ဆွေးနွေးတင်ဆက်တဲ့စနေညစကပိုင်းကိုနားဆင်ကြရတာဖြစ်ပါတယ်ဗီဒီယိုကနေစနေညညပိုင်းမြန်မာဘာသာစီစဉ်တွေကိုညဆက်နိုင်အထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်ခင်ဗျာ
VOA အမေရိကန်သံဃာနေစဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရခပါနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းဖြစ်တဲ့ ဗီအိုအေမြန်မာဝိုင်းဖေ့စ်ဘွတ်စာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွင်တော့အိတ်ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနေ့ကတော့
VOA မြန်မာဝိုင်းပင်မဆာမျက်နှာမှာဆိုရင်လည်းသတင်းအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစီရရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည့်တဲ့အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။ VOA ကနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကတက်လက
ထားတဲ့မြန်မာအရေးအထူးတန်တမန်နဲ့အထင်းထင်းခံထားရတဲ့နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့တွေ့ဆုံဖို့ဖြစ်နိုင်ခြင်းမရှိတဲ့သဘောမျိုးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက AFP သတင်းဌာနကိုပြောပါတယ်အမှုရင်ဆိုင်နေရသူတွေနဲ့တွေ့ဆုံရေးခွင့်ပြုဖို့ကခက်ပါလိမ့်မယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းက AFP ကိုကြားသာပေးနေမှာပြောခဲ့တာပါရရဝင်းအဖွဲ့အစည်းတွေနဲ့တိုးခွင့်ပေးပါမယ်လို့လည်းဆိုပေမဲ့အထူးတန်တမန်ကိုဘယ်တော့မြန်မာနိုင်ငံလာခွင့်ပြုမယ်ဆိုတာနဲ့ပတ်သက်ပြီးအသေးစိတ်မပြောပါဘူးစစ်တပ်ကအာဏာသိမ်းယူခဲ့တဲ့နေ့ကနေစက်တင်ဘာလ29ရက်နေ့ထိဆိုရင်ဒလန်လို့ဆွဆွဲပြီးအသက်ခံရသူအရေအတွက်406ယောက်ရှိပြီးဒဏ်ရာရသူ265ယောက်ရှိတယ်လို့စစ်ကောင်စီကဒီကနေ့ထုတ်ပြန်ပါတယ်။အဲဒီထုတ်ပြန်ချက်မူရင်းထဲမှာတော့ဒလန်အပြစ်မဲ့ပြည်သူလို့ဖော်ပြထားပါတယ်။မြို့နယ်105မြို့နယ်မှာရဲစခန်း116ခု၊ရဲကင်း46ခု၊ရုံး28ခုနဲ့အဆောက်အဦ58လုံးပျက်စီးခဲ့တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံမှာဆီယနာသိမ်းပြီးလူပေါင်း2,400,000နီးပါးနေအိုးအိမ်စွန့်ထွက်ပြေးနေရပြီးတော့လူသားစာနာမှုဆိုင်ရာကပ်ဘေးစိုက်နေပြီလို့ကုလသမဂ္ဂကထုတ်ပြန်ပါတယ်ဖေဖော်ဝါရီလအာဏာသိမ်းပြီးစစ်ပွဲပြစ်ပခတွေပိုဆိုးလာတာကြောင့်မကွေးစကိုင်းနောက်ချင်းပြည်နယ်ကယားပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာလူမှုဒုက္ခရောက်ထွက်ပြေးနေရတာအကူအညီတွေပို့ပြီးလိုအပ်တာတဲ့အခြေအနေတွေရှိနေပြီလို့ကုလသမဂ္ဂလူသားစာနာမှုအကူအညီပေးအဖွဲ့ကမနေ့ကထုတ်ပြန်တာပါအကူအညီပေးမဲ့အဖွဲ့တွေတော့ခွင့်မရတာကြောင့်တကယ်လူအရေးအတွက်အတိအကျရဖို့တော့ခက်တယ်လို့ပြောပါရယ်။မြန်မာနိုင်ငံမှာလူငယ်နဲ့ဆယ်လီနာရဲ့အတွင်းကိုဗစ် -19 ရောဂါအတွက်ဓာတ်ခွဲနမူနာပေါင်း 2,190 ခုကိုစစ်ဆေးခဲ့တဲ့အထက်ကရောဂါကူးစက်သူ 1,348 ယောက်တွေ့ခဲ့ပြီးသေဆုံးသူ46ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါရယ်။ကျန်းမာရေးလူသားတွေနဲ့ပရိုက်တာကူညီသူတွေကတော့အမှန်တကယ်သေဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်တာတဲ့ပိုများနိုင်တယ်လို့ခန့်မှန်းထားကြပါရယ်။ရိုဟင်ဂျာကောင်းဆောင်မိုဟစ်ဦးလာကိုတတ်ထက်ခဲ့သူတွေကိုအပူဒီပြင်းစုံစမ်းအရေးယူသွားမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးကကတိပြုလိုက်ပါတယ်ခင်ဗျာ
။စနေညပိုင်းသတင်းချင်းချုပ်ကိုခိုးကြော်ကြော်သိမ်းကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင်အင်ဂျင်နီယာတွေကတော့နာရှင်ခါလီနဲ့ဂျွန်ဝေါ်ကာဖြစ်ပါတယ်။ View American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 32 51နဲ့လိုင်းလမီတာ190တို့ကနေအတန်လွင်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးဘေးအန္တရာယ်အတွက်ကင်းဝေးပြီးတော့လိုရာဖမ်းနိုင်ကိုအမြန်ဆုံးရှောက်လန်းနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်။ကျွန်တော်ရန်နိုင်ပါခင်ဗျာ။
This program